Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ကနေ2015ခုနှစ်ဒီဇင်ဘာလ24ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်အသံလွှင့်နေပါတယ်ခင်ဗျာကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးဝေးပါအခုကြာသပတေးနေ့မနက်ဖက်နိုင်ငံတကာသတင်းတွေကိုမနက်နက်ချမ်းနဲ့အတူတင်ပြပေးမှာဖြစ်ပါတယ်စိတ်ဝင်စားစရာကောင်းတဲ့သတင်းတွေကတော့လွန်ခဲ့တဲ့9လက ISC တွေးကြွတွေရဲ့လက်ထဲကိုကျသွားတဲ့ Remedy မြို့ကိုပြန်လည်သိမ်းပိုက်ဖို့ကြိုးစားနေတဲ့အီရတ်တပ်ဖွဲ့တွေဟာမြို့ရဲ့အချက်ချာနေရာတွေကိုဗိုလ်ထုတွေမှာပိတ်ဆို့ထားလိုက်ပြီဖြစ်ပါတယ်စီးရီးယားနိုင်ငံအတွင်းမှာရုရှားရဲ့တိုက်ခိုက်မှုကြောင့်အရက်သားတွေအနည်းဆုံး200ကျော်တေဆုံးသွားရတယ်ဆိုပြီးတော့နိုင်ငံတကာလူချင်းချမ်းသာခွင့်အဖွဲ့ကြီးကပြောလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါဒီနေ့နားဆင်ရမယ့်သတင်းလွှာရေးထဲမှာဆိုရင်တော့
It's outrageous that Burma's parliament is wasting its time giving former military
ဒါကတော့မြန်မာနိုင်ငံမှာသမ္မတရာထူးထမ်းဆောင်ခဲ့တဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေချမ်းနဲ့ပတ်သက်လို့လူအခွင့်အရေးလှုပ်ရှားမှုအဖွဲ့ HRW ကပြောသွားတာပါ။ဒါအပြင်ထိုင်းနိုင်ငံကော့တောင်ကျွန်းမှာဗြိတိရှ်ကဘာလက်ခီသွာနူအသက်ခံရတဲ့အမှုတွက်တရားစွပ်စွပ်ခံထားရတဲ့မြန်မာရွှေ့ပြောင်းလုံသားနှုတ်ရဲ့အခြေအနေနဲ့ရခိုင်ပြည်နယ်ဝင်ကြီးချုပ်ယာဒူအတွက်ဒေသခံအနိုင်ရပါတီကိုယ်စားလှယ်ကိုပဲခံထားဖို့တောင်းဆိုတဲ့အကြောင်းတွေကိုလည်းနားဆင်ရမှာပါ။ဒါတွေကိုအလှန့်ပေးခင်ခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့မတ်နန္ဒာချန်တို့ကကြေညာပေးပါမယ်ခင်ဗျာ
။လွန်ခဲ့တဲ့9လက ISIS စစ်သွေးကြွတွေရဲ့လက်ထဲကိုကြောက်ရောက်သွားခဲ့တဲ့ Remedy မြို့ကိုပြန်ပြီးတော့သိမ်းပိုက်ဖို့ကြိုးစားနေတဲ့ Iraq တပ်ဖွဲ့တွေကမြို့ရဲ့အလဲဗဟိုအချက်ချာနေရာကိုဗိုလ်ထုနေမှာပိတ်ဆို့ထားလိုက်ပြီးဖြစ်တာကြောင့် ISIS ရဲ့ Caliphate နိုင်ငံတော်ဆိုတာကိုပိုးပြီးတော့တေးသွောအောင်ထတ်လုံနိုင်လိုက်ပြီးဖြစ်ပါတယ်။ Iraq နိုင်ငံရဲ့အကြမ်းဖက်တံပြန်မှုနှိမ်နင်းရေးထူးတက်ဖွဲ့ကဥဆောင်တဲ့ထိုးစစ်ကြီးတစ်ခုရဲ့ဒုတိယမြောက်နေ့မှာအီရတ်နိုင်ငံအမ်ဘာပီနေရဲ့မြို့တော်ရမာဒီကအစိုးရရုံးဝင်းကိုဥတီပြီးတော့တိုက်ခိုက်နေတာလည်းဖြစ်ပါတယ်။ IS စစ်သွေးကြွတိုက်ခိုက်ရေးတမားရာပေါင်းများစွာအဲ့ဒီမြို့လေကောင်မှာအကာအကွယ်ယူပြီးတော့နေနေကြတယ်လို့ယူဆထားပါတယ်။အီရတ်တပ်တွေအနေနဲ့အစိုးရအဆောက်အဦတွေကိုတိမ့်ပိုက်ဖို့အတွက်မြို့ရင်းကိုဖြည်းဖြည်းချင်းဝင်ရောက်နေရတယ်လို့အီရတ်ဒုတိယဗိုလ်ချုပ်ကြီးအန်ဝါဟာမာအီမင်ကပြောဆိုပါတယ်။IST ထောင်ထားတဲ့ဘုံတွေအများပြားရှိနေတာကြောင့်လွတ်မြောက်ရေးကြိုးပမ်းမှုကနှေးကွေးနေရတယ်လို့သူကပြောပါတယ်။ဒါပေမဲ့အစိုးရအဆောက်အဦတွေရှိတဲ့ဝင်းကြီးကိုထိန်းချုပ်ထားနိုင်လိုက်ပြီးဆိုရင် Remedy မြို့ရဲ့ကျန်တဲ့နေရာတွေလွတ်မြောက်သွားအောင်လုပ်ဖို့ကတော့လွယ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ဒေသခံသတင်းတောက်ဖြစ်တဲ့ Raid Kashi က IS တိုက်ခိုက်ရေးသမားတွေဟာအရက်သားတွေကိုလူသားအကာအကွယ်တွေဖြစ်အသုံးပြုနေကြတယ်လို့ပြောပါတယ်။လူတော်တော်များများကတော့ထွက်ပြေးလွတ်မြောက်သွားတယ်လို့ Kashi ကပြောပါတယ်။ဒါပေမဲ့ထွက်မပြေးနိုင်သူတွေကိုတော့ IS တွေက Remedy မြို့ရဲ့အတွင်းမှာရှိတဲ့သူတို့ရဲ့ပြစ်မှတ်တွေကို Iraq တပ်ဖွဲ့တွေနဲ့နိုင်ငံတကာညွန်ပေါင်းတပ်တွေလေကြောင်းကနေတိုက်ခိုက်မှုတွေမလုပ်နိုင်အောင်အကာအကွယ်ဖြစ်အသုံးပြုထားတယ်လို့ပြောဆိုပါတယ်
။ Syria မှာ Russia ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့် Homs, Idlib နဲ့ Aleppo ပြည်နယ်တွေမှာအရက်သားအနည်းဆုံး200လောက်သေဆုံးခဲ့ရကြောင်းနိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ AI ကဗုဒ္ဓဟူးနေ့မှာအစီရင်ခံစာတစ်တခုထုတ်ပြန်ပြီးတော့ဝေဖန်လိုက်ပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဟာအိမ်တွေနဲ့စစ်ရုံတွေကိုထိမှန်ခဲ့ပြီးတိုက်ခိုက်ရေးသမားတွေဒါမှမဟုတ်စစ်ဘက်ဆိုင်ရာပြစ်မှတ်တွေလည်းအနီးအနားမှာရှိမနေတာကိုသုတေသနလေ့လာမှုမှာတွေ့ခဲ့ရတယ်လို့ AI အဖွဲ့ကပြောဆိုခဲ့ပါတယ်။ရုရှားရဲ့လေကြောင်းထိုးစစ်တချို့မှာစစ်ဘက်ဆိုင်ရာပြစ်မှတ်တွေရှိတဲ့ဆိုတဲ့အထောက်အထားတွေမတွေ့ရတဲ့လူနေရပ်ကွက်တွေကိုတိုက်ခိုက်ခဲ့တာကြောင့်အရက်သားတွေကိုပဲဖြစ်ဖြစ်ဒါမှမဟုတ်အရက်ဖက်နဲ့ဆိုင်တဲ့နေရာတွေကိုပဲဖြစ်ဖြစ်တိုက်ရိုက်တိုက်ခိုက်ခဲ့ပုံရပြီးစေဘဆိုင်ရာနေရာတွေကိုပါတိုက်ခိုက်ခဲ့တာကြောင့်အရက်သားတွေထိခိုက်တေချေမှုတွေနဲ့ကြုံခဲ့ရတယ်လို့လည်း AI အဖွဲ့ရဲ့အရှိလေပိုင်းနဲ့မြောက်အာဖရိကအစီအစဉ်ညွှန်ကြားရေးမှူးဖီလစ်လူတာကပြောဆိုခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုတွေဟာစစ်ရာဇဝတ်မှုမြောက်နိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဒါအပြင်တားမြစ်ထားတဲ့ဆင့်ကွဲဘုံတွေနဲ့ပယ်ထိတ်မပါတဲ့ဘုံတွေကိုလည်းရုရှားကအသုံးပြုခဲ့တယ်ဆိုတဲ့အထောက်အထားတွေလည်းရရှိထားတယ်လို့ AI အဖွဲ့ကပြောဆိုခဲ့ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကတော့ AI ရဲ့ဆွတ်ဆွဲချက်တွေဟာမမှန်ဘူးဆိုပြီးညှင်းဆန်ခဲ့ပါတယ
်။လွန်ခဲ့တဲ့15နှစ်တာကာလအတွင်းအမေရိကန်ပြည်ထောင်စုကိုဝင်ရောက်အခြေချနေထိုင်ဖို့ကြိုးစားတဲ့ရွှေ့ပြောင်းနေထိုင်သူတွေကိုပြန်လည်ပြည်နှင်တန်းပေးကြရမှာ2015ခုနှစ်မှာအရေးအတွက်အနည်းဆုံးဖြစ်တယ်လို့သမ္မတအိုဘားမားအစိုးရကအင်္ဂါနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ ရာဇဝတ်မှုကျူးလွန်သူတွေပြည်သူတွေအပေါ်ချိမ့်ချောက်မှုတွေကိုကာကွယ်ရေးနေဆက်လုံခြုံရေးအမျိုးသားလုံခြုံရေးတွေကိုလူဝင်မှုကြီးကြပ်ရေးဌာနကတင်းတင်းကြပ်ကြပ်လှုပ်ဆောင်ခဲ့တာကိုအမိမြေလုံခြုံရေးဌာန DHS က2015ခုနှစ်ကုန်မှာထုတ်ပြန်တဲ့စီရင်စရာကထင်ဟပ်နေတယ်လို့ဆိုပါတယ်ဒီလိုပြန်လည်နှင်ထုတ်ရတဲ့အရေးအတွက်တိတိတသားယုံနေသွားရတာဟာတရားမဝင်နေဆက်ဖျက်ချော်တာတွေယုံနေသွားတာကြောင့်လဲနေဆက်ဒေသတွေမှာဖမ်းဆီးမှုတွေကြာဆင်းသွားရလို့ဖြစ်ရကြောင်း DHS ကပြောပါတယ် DHS လက်အောက်မှာရှိတဲ့လူဝင်မှုကြီးကြပ်ရေးဌာနအကောက်ခွန်ဌာနက2015ခုနှစ်တွင်လူပေါင်း 33,000 ကိုနိုင်ငံအတွင်းတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခဲ့ကြောင်း1992ခုနှစ်ကစလို့အ ਨੇ ဆုံးအရေးအတွက်ဖြစ်တယ်လို့ဆိုပါရယ်အဲ့ဒီထဲက 23,500 ခန့်ကိုပြည်နှင်တန်ပြန်ပြီးတော့ပြီးခဲ့တာဖြစ်ပါတယ
်ရုရှားနိုင်ငံက Yukos ရေနံလုပ်ငန်းရဲ့အကြီးအကဲဟောင်းလည်းဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်ကိုဝေဖန်သူတဦးလည်းဖြစ်တဲ့ Mikhail Khodorkovsky ကိုဖမ်းဆီးဖို့ရုရှားတရားရုံးကနိုင်ငံတကာဖမ်းဝရမ်းတစ်ခုထုတ်ပြန်လိုက်ပါတယ်အခုအခါဗြိတိန်နိုင်ငံလန်ဒန်မှာနေထိုင်နေတဲ့ Khodorkovsky ကိုတော့ဆိုင်ဘေးရီးယားဒေသရေနံထုတ်လုပ်ရာမြို့ရဲ့မြို့တော်ဝင်ကိုတပ်ဖြတ်ဖို့အမိန်ပေးစိတ်ခိုင်းခဲ့တယ်လို့ရုရှားရဲတပ်ဖွဲ့ကစွပ်စွဲထားပါတယ်။ Khodorkovsky ကတော့စွပ်စွဲချက်တွေကိုညှင်းဆိုင်ခဲ့တယ်လို့သူ့ရဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုတွေကြောင့်အခုလိုစွပ်စွဲခံရတာဖြစ်တဲ့အကြောင်းဗုဒ္ဓဟူးနေ့ကပဲအင်တာနက်လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။စီးပွားရေးလုပ်ငန်းရှင် Khodorkovsky ကိုတော့အခွန်တန်းရှောင်မှုမတမာမှုတွေနဲ့2003ခုနှစ်တုန်းကလည်းဖမ်းဆီးခံခဲ့ရပူပါတယ်။ဆယ်စုနှစ်လောက်ထောင်ထဲမှာနေခဲ့ရတဲ့အမှုတွေဟာအတိုက်ခံနိုင်ငံရေးအင်အားစုကိုဗန္ဒာရေးအရပံ့ပိုးကူညီခဲ့တဲ့အတွက်လောက်ကျန်ဖန်တီးထားတာတွေသာဖြစ်တယ်လို့ Khodorkovsky ကပြောပါတယ်။2013ခုနှစ်မှာသူပြန်လည်လွတ်မြောက်လာပြီးကလေးက Khodorkovsky ဟာပြည်ပမှာတင်းရှောင်နေထိုင်ခဲ့ပြီးရုရှားမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေပေါ်ပေါက်လာစေဖို့ရည်ရွယ်ထားတဲ့ Open Russia လို့အမည်ပေးထားတဲ့ဒီမိုကရေစီလှုပ်ရှားမှုအဖွဲ့ကိုထူထောင်ခဲ့ပါတယ်။ဗုဒ္ဓဟူးနေ့မှာတုန်းကတော့ Nafta ယူကန်မျိုးတော်ဝန်ဗလာဒီမီယာပတူကော့ဖ်ကိုဗန္ဒာရေးအရအကျိုးမြတ်ရနိုင်အောင်တပ်ဖြတ်ဖို့အတွက်ခိုရော့ကော့စကီကညွှန်ကြားခဲ့ကြောင်းစွပ်စွဲခံခဲ့ရတာပါ။အင်္ဂါနေ့မှာတော့မြို့မော်စကိုမြို့တော်မှာရှိတဲ့ Open Russia အဖွဲ့နဲ့ဆက်နွယ်တဲ့နေရာတွေကိုရုရှားရဲတပ်ဖွဲ့ကဝင်ရောက်စီးနှင်းရှာဖွေခဲ့ပါတယ်။
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်
ဒီလိုအမေရိကန်တန်မြန်မာပိုင်းအစီအစဉ်ကကြာတာဝတိနေ့နနခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြေညာနေပါတယ်မြန်မာနိုင်ငံကကရင်တိုင်းရင်းသားဒုက္ခသည်22ယောက်ဟာတောင်ကိုရီးယားနိုင်ငံကိုဆက်ရောက်လာတယ်လို့တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကရုံးခသတင်းဌာနကိုဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်ဒီကရင်တိုင်းရင်းသားတွေဟာတောင်ကိုရီးယားအစိုးရရဲ့ဒုက္ခသည်ရွှေပြောင်းချေချာရေးအစီအစဉ်ရပထမဦးဆုံးအကျိုးခံစားရသူတွေဖြစ်ကြပါတယ်ဆွေမျိုးတော်ဆက်မှုမရှိတဲ့မိသားစု၄စုဟာတောင်ကိုရီးယားနိုင်ငံကိုလေကြောင်းခရီးနဲ့ဆက်ရောက်မလာခင်သူတို့ဟာမြန်မာနိုင်ငံအတွင်းမှာဖိနှိပ်မှုတွေကြောင့်ထွက်ပြေးတင်းရှောင်လာပြီးထိုင်းနိုင်ငံအတွင်းမှာရှိတဲ့ဒုက္ခသည်စခန်းမှာခိုးလုံနေထိုင်ခဲ့ကြသူတွေဖြစ်ပါတယ်။ဒီဒုက္ခသည်တွေကို F2 အမျိုးအစားအခြေချနေထိုင်ခွင့်ဗီဇာထုတ်ပေးလိုက်တယ်လို့တောင်ကိုရီးယားတရားရေးဝန်ကြီးဌာနရဲ့တာဝန်ရှိသူတွေကိုကူးကားပြီးတော့ယုံဟသတင်းဌာနကထုတ်ပြန်ပါတယ်။တောင်ကိုရီးယားနိုင်ငံမှာအခုနှစ်စံပိုင်းကစတင်ခဲ့တဲ့ဒုက္ခသည်အစီအစဉ်အရနှစ်စဉ်မြန်မာနိုင်ငံသားဒုက္ခသည်30အထိကို2018ခုနှစ်အထိအစမ်းတဘောလက်ခံမှာဖြစ်ပါတယ်။အခြေအနေတွေကိုနီးကပ်စောင့်ကြည့်လေ့လာပြီးဒီဒုက္ခသည်အစီအစဉ်ဆက်လက်ပြီးတော့ထားရှိတဲ့မတင်ကိုဆုံးဖြတ်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။နိုင်ငံရာခြားမှာရှိတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုရွှေ့ပြောင်းအခြေချနေထိုင်ခွင့်ပြုရေးအတွက်တောင်ကိုရီးယားအစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR တို့ကြားသဘောတူညီမှုလက်မှတ်ရေးထိုးခဲ့ပြီးနောက်အခုလိုစတင်ပြီးတော့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
မကြမီရက်တွေအတွင်းတောင်ပိုင်းဟယ်မန်ခရိုင်ဒေသတော်တော်များများကိုတာလီမန်စစ်သွေးကြွားတို့ကသိမ်းပိုက်ခဲ့ပြီးဝိုင်းထားခြင်းခံထားရတဲ့အဲ့ဒီဒေသကိုအာဖဂန်အစိုးရကတပ်ကူတွေဆစ်လွတ်နေပြီဖြစ်ပါတယ်ရပ်ပေါင်းများစွာထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားမှုအပြီးလုံခြုံရေးတပ်တွေကိုအကူအညီပေးဖို့ရဲနဲ့စစ်တပ်တွေဆက်ရောက်စဉ်တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေတာပါတာလီဘန်တို့ကအစိုးရအဆောက်အုံတွေကိုဝန်တိုက်ကအစိုးရဌာနချုပ်ကိုတင်ပိုက်ခဲ့မှုပြီးတနင်္ဂနွေနေ့ကဆန်ကင်းဒေသကိုဆက်လက်ချီတက်ခဲ့ပါတယ်အာဖဂန်ယာယီကာကွယ်ရေးဝန်ကြီးမာဆွန်စတာနက်ဆိုင်ကသူတို့ တဘုံတွေရဲ့လက်ထဲကိုနောက်ထပ်ဒေတာမကြရရလျောင်းလို့ဟန်တားနိုင်မှုအစိုးရအနေနဲ့ဗျူဟာတရက်ချမှတ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါရယ်။အင်ဂါနေ့ကတော့တဘုံတွေကိုတံပြန်တိုက်ခိုက်နေတဲ့ဒေတာကန်တပ်ဖွဲ့တွေကိုအကူအညီပေးဖို့အတွက်ဗြိတိန်ကအဲ့ဒီဒေတာကိုစစ်ဘက်အကြံပေးအဖွဲ့တစ်ဖွဲ့ဆေလွတ်ခဲ့ပါရယ်
။တရုတ်နိုင်ငံတောင်ပိုင်းစစ်မှုဇုန်တစ်ခုမှာတနင်္ဂနွေနေ့ကမြေပြိုကျမှုကြီးဖြစ်ပွားခဲ့ပြီးတဲ့နောက်လူငယ်ရွှေပြောင်းအလုပ်သမားတအုပ်ကိုအပျက်စီးပုံကြားထဲကနေအသက်ရှင်လျက်ကယ်ဆယ်နိုင်လိုက်ပါရယ်။ကွမ်ဒုံပြည်နယ်ရှန်ဇွမ်းစီဝါရီဒေတာကဟန်တိုင်ယူစစ်မှုဇုန်မှာအသက်16နှစ်အရွယ်တျန်စီမင်းကိုဒီကနေ့မနေ့ကမနေ့စောစောပိုင်းကကယ်ဆယ်နိုင်ခဲ့တယ်လို့အာနာဘန်နီကပြောပါတယ်။အနာကဆေးရုံတစ်ခုကိုခေါ်သွားပြီးတော့ထိခိုက်ဒဏ်ရာအမျိုးမျိုးတက်ခွဲစိတ်ကူးတာပြီးတဲ့နောက်အခြေအနေတည်ငြိမ်မှုရှိနေပြီလို့လည်းပြောပါတယ်။တျန်ရဲ့အောက်မှာပြိနေတဲ့နောက်ထပ်လူတစ်ယောက်ကိုလည်းကယ်ဆယ်ရေးလုပ်သားတွေကကယ်ဆယ်ပေးခဲ့ပေမဲ့အဲ့ဒီလူကတော့တည်ဆုံသွားပါတယ်လူတွေအလောင်းတစ်ခုကိုလည်းအပျက်စီးပုံတွေကအင်္ဂါနေ့မှာဆွဲထုတ်နိုင်ခဲ့ပါတယ်မြေပြိုတာကနေအတက်မတည်ကြံရည်သူတွေကိုရှာတွေ့နိုင်မှုအတွက်ကယ်ဆယ်ရေးလုပ်သားတွေအချင်းပြေလုတ်ကင်နေကြပြီးလူ80ကျော်ပျောက်ဆုံးနေတော့မယ်လို့ဆိုပါတယ်ရွှွန်နွန်ဒူကြီးကမြစ်တစ်ခုလိုဆက်မှုစုံတွေကိုစီးသွားတာကြောင့်အဆောက်အဦ33လုံးပျိုကျဒါမှမဟုတ်ရင်ပျက်စီးသွားခဲ့တာလည်းဖြစ်ပါတယ်အနာကအမိုက်ပစ်နေတဲ့ဆောက်လုပ်ရေးလုပ်ငန်းတွေကပစ်ထားတဲ့မီတာ100အမြင့်ရှိတဲ့အမိုက်ပုံကြီးနဲ့မြေတွေဟာမိုးအပြင်းထန်ရွာပြီးတဲ့နောက်ပျော့အီပြီးတော့မြေပြိုကျခဲ့တာဖြစ်ပါတယ်အမိုက်ပစ်တဲ့နေရာနဲ့ပတ်သက်ပြီးတော့ဂွမ်ဒုံပြည်နယ်အစိုးရကလအတော်တော်ကြားထဲကသတိပေးချက်အကြင်ကြင်ထုတ်ပြန်ထားတယ်လို့လည်းဒေတာတွင်သတင်းတွေမှာဖော်ပြထားပါတယ်
သွေးလွန်တုတ်ကွေးကာကွယ်ဆေးထိုးဆေးအသစ်ရောင်းချဖို့ဖိလစ်ပိုင်ကိုဒုတိယနိုင်ငံအဖြစ်ခွင့်ပြုလိုက်ပြီးဖြစ်ပါတယ်။ကမ္ဘာလူဦးရေထက်ဝက်ကိုအန္တရာယ်ပေးနေတဲ့တုတ်ကွေးလိုရောဂါမျိုးမဖြစ်ဖို့ဟန်တားနိုင်တဲ့ကုထုံးကိုမက္ကဆီကိုကပထမဆုံးအသုံးပြုခွင့်ရခဲ့တာဖြစ်ပါတယ်။ CYDTDV လို့ခေါ်တဲ့ကာကွယ်ထိုးဆေးဟာသွေးလွန်တုတ်ကွေးဖြစ်နေတဲ့လူတွေကိုကာကွယ်နိုင်ဖို့ဈေးကွက်မှာပထမအဦးဆုံးရောင်းချတဲ့ကာကွယ်ဆေးဖြစ်ပါတယ်။သွေးလွန်တုတ်ကွေးရောဂါဟာချင်းကပ်ရာကဖြစ်လာပြီးတော့အဖျားကြီးကကိုယ်လက်ကိုက်ခဲမှုတွေခံစားရတာဖြစ်ပါတယ်။ပြင်သစ်အခြေဆိုင် Sanofi Pasteur ကုမ္ပဏီကထုတ်တဲ့ဒီဆေးကို Danversia ဆေးလို့ခေါ်ပြီးတော့ဒီကာကွယ်ဆေးဟာဘေးအန္တရာယ်ကင်းပြီးထိရောက်တဲ့ကာကွယ်ဆေးအရေးတကြီးလိုအပ်နေချိန်မှာထုတ်လုပ်နိုင်ခဲ့တာဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်။ဆေးကုမ္ပဏီ Sanofi Pasteur အဆိုအရဒီကာကွယ်ဆေးဟာသွေးလွန်တုတ်ကွေးအမျိုးအစား၄မျိုးစလုံးကိုကာကွယ်ရမှာထိရောက်မှုရှိတာကိုတွေ့ရတယ်လို့ပြောပါတယ် WHO က2020မှာသွေးလွန်တုတ်ကွေးရောဂါဖြစ်ပွားမှုကိုတိတိတသားရှော့ချနိုင်မှုမျှော်လင့်ထားတာဖြစ်ပြီးတော့အထူးသဖြင့်ကလင်းငယ်တွေအတွက်အသက်အန္တရာယ်နဲ့ကြုံစေတဲ့ဒီသွေးလွန်တုတ်ကွေးရောဂါတိုက်ဖျက်ရေးလှုပ်ဆောင်နေမှုအတွက်ဒါဟာအရေးပါတဲ့ကာကွယ်ဆေးဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ
်ထိတ်တန့်ရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစံမိုးဝင်နဲ့မန္တနာချန်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစီ။မြန်မာနိုင်ငံမှာသမရတာဝန်ထမ်းဆောင်ခဲ့သူကိုတရားစွဲဆိုမှုနဲ့အရေးယူခံရမှုကနေကင်းလွတ်ခွင့်ရစေမယ့်ဥပဒေစံတစ်ခုကိုလွတ်တော်မှာအတည်ပြုပြဋ္ဌာန်းမှုအဆိုပြုတာဟာလူ့အခွင့်အရေးစံနှုန်းအနေနဲ့မကိုက်ညီတဲ့အတွက်မြန်မာလွတ်တော်အနေနဲ့အတည်မပြုဖို့တိုက်တွန်းတဲ့အကြောင်းနယူးယောက်မြို့အခြေစိုက်လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ HRW Human Rights Watch ကပုဒ်ဟူးနေ့ကထုတ်ပြန်လိုက်ပါတယ်။သတင်းအပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကျွန်တော်ကပဲပြောပြအောင်ခင်ဗျာ။ဒီဇင်ဘာလ21ရက်နေ့ကထုတ်ပြန်ခဲ့တဲ့နိုင်ငံတော်တမရတာဝန်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေကြမ်းဟာစစ်တပ်နဲ့အာဏာရပါတီအနေနဲ့အတိတ်ကသူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်အရေးယူမခံရအောင်အကာအကွယ်ယူဖို့ကြိုးစားတာဖြစ်တဲ့အတွက်ဒီဥပဒေကြမ်းကိုမြန်မာလွှတ်တော်အနေနဲ့အတိမပြုသင့်ဘူးလို့နယူးယောက်မြို့အခြေစိုက် Human Rights Watch အဖွဲ့ကဗုဒ္ဓဟူးနေ့ကထုတ်ပြန်လိုက်တာပါဒီဥပဒေကြမ်းရဲ့ပုံမှန်30အရဆိုရင်တမရတာဝန်ထမ်းဆောင်ခဲ့သူဟာတာဝန်ထမ်းဆောင်စဉ်ကာလအတွင်းကျူးလွန်ခဲ့တဲ့ပြစ်မှုတွေကစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလိုအလွန်ပြင်းထန်တဲ့ပြစ်မှုမျိုးတွေအတွက်တောင်ကင်းလွတ်ခွင့်ရမှာဖြစ်တဲ့အတွက်ဒါဟာခံပြင်းဒေါသထွက်စရာဖြစ်တယ်လို့ Human Rights Watch ရဲ့အာရှတိုက်ဆိုင်ရာအကျိုးဆောင်ညွှန်ကြားမှု John Sifton ကပြောပါတယ
် It's outrageous that Burma's parliament is wasting its time
ဂူလိုမြန်မာပါလီမန်အနေနဲ့အချိန်ကုန်ခံပြီးအရင်စစ်တပ်နဲ့စေကောင်းဆောင်တွေကိုသူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ပြစ်ဒဏ်ကင်းလွတ်ခွင့်ပေးဖို့ကြိုးစားနေတာဟာခံပြင်းဒေါသထွက်စရာပါပဲတကယ်တော့သူတို့ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့တင်ပြစ်ဒဏ်ကင်းလွတ်ခွင့်ရထားပြီးသားပါပြီးခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့စေကောင်းဆောင်တွေကိုအကာအကွယ်ပေးဖို့ကြိုးစားမဲ့အစားစစ်တော်အနေနဲ့မြန်မာနိုင်ငံသားတွေရဲ့လူအခွင့်အရေးအခြေအနေနဲ့စီးပွားရေးအခွင့်အလမ်းတွေတိုးတက်လာအောင်ကြိုးစားသင့်ပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်445အရ
ယခင်နိုင်ငံတော်ညီဝက်ပြပြမှုတိဆောက်ရေးကောင်စီနဲ့နိုင်ငံတော်အေဂျင့်တာယာရေးနဲ့ဖွဲ့မျိုးတိုးတက်ရေးကောင်စီအစိုးရနှစ်ရက်လုံးကတာဝန်ရှိသူတွေဟာသူတို့ကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်တရားစွဲဆိုမခံရအောင်တားမြစ်ပေးထားတဲ့အခွင့်အရေးတွေရထားပြီးသားဖြစ်တဲ့အပြင်စစ်ဖက်နဲ့ဆိုင်တဲ့တရားစီရင်ရေးကိစ္စတွေမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့နောက်ဆုံးအဆုံးဖြတ်သားလင်းအတိဖြစ်တဲ့အတွက်မြန်မာစစ်ကောင်းဆောင်တွေဟာအတိတ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်အကာအကွယ်ရပြီးသားဖြစ်တယ်လို့ HRW ရဲ့ကြေညာချက်မှာပါရှိပါတယ်။ဒါအပြင်အခုလိုနိုင်ငံအဆင့်မှာဥပဒေတွေအတိပြုပြတန်းပြီးအကာအကွယ်ရမယ်ဆိုရင်တော့နိုင်ငံတကာအဆင့်ရှိပြီးသားဥပဒေတွေအရာကင်းလွတ်ခွင့်ရမှာမဟုတ်ဘူးလို့လည်းJohn Sifton ကပြောပါတယ
် You can't change international law by passing legislation at a domestic level.
ပြည်တွင်းမှာဥပဒေပြဋ္ဌာန်းပြီးပြည်ထောင်ကင်းလွတ်ခွင့်ရယူလိုက်ုံနဲ့နိုင်ငံတကာဥပဒေတွေကအကာအကွယ်မရနိုင်ပါဘူး။မြန်မာလွှတ်တော်ကနိုင်ငံတကာဥပဒေကိုမပြောင်းပေးနိုင်ပါဘူး။နိုင်ငံတကာကသတ်မှတ်ထားတဲ့ပြစ်မှုတွေအတွက်ကင်းလွတ်ခွင့်ရတဲ့အရာဘယ်အရာမှမရှိပါဘူး။ဒီလိုဥပဒေမျိုးဟာနိုင်ငံတကာမှာရှိတဲ့လူခွင့်ရေးဆိုင်ရာစံနှုန်းတွေနဲ့မကိုက်ညီပါဘူး။နိုင်ငံကဥပဒေအရသမ္မညာဇွန်းမှုတွေနဲ့နိုင်ငံတော်ကိုဆန့်ကျင်တဲ့ပြစ်မှုမျိုးတွေကိုလူငင်းချမ်းသာခွင့်ပေးနိုင်ပေမဲ့နိုင်ငံတကာလူခွင့်ရေးဥပဒေအရဆရာဇွန်းမှုနဲ့ကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေအတွက်ပြစ်ဒဏ်ကင်းလွတ်ခွင့်ပေးလို့မရပါဘူ
းဒီဇင်ဘာလ21ရက်နေ့ကထုတ်ပြန်ခဲ့တဲ့ဒီဥပဒေကြမ်းရဲ့အခြားပုံမှားတွေမှာရခိုင်သမ္မတရာထူးထမ်းဆောင်ခဲ့သူရဲ့လုံခြုံရေးအတွက်သက်ဆိုင်ရာဝန်ကြီးဌာနရဲ့ကုန်ကြစည်းနဲ့ကိုရန်တော်တူရာတပ်ပံထားရှိပေးဖို့နဲ့အခြားလုံခြုံရေးအစီအမံတွေထားပေးဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်အခုဆက်လက်ပြီးတော့လူမှုအခြေပြုအဖွဲ့အစည်းတရားကျော်တက်ရောက်ခဲ့တဲ့ရခိုင်ပြည်လုံးဆိုင်ရာအရက်ဖတ်အဖွဲ့အစည်းများဖိုရမ်ကနေရခိုင်ပြည်နယ်ရဲ့ဝန်ကြီးချုပ်နေရာအတွက်အများစုအနိုင်ရပါတီကပြည်နယ်လွှတ်တယ်ကိုယ်စားလှယ်ကိုသာခန့်အပ်တောင်းပေးဖို့တောင်းဆိုခဲ့ကြတဲ့အကြောင်းကိုလည်းတင်ပြပါဦးမယ်။ဒေသခံအနိုင်ရကိုယ်စားလှယ်တွေကပုဂ္ဂိုလ်ကိုဝန်ကြီးချုပ်အဖြစ်ခန့်အပ်နိုင်ရင်ဖွံ့ဖြိုးမှုအားနည်းနေတဲ့ရခိုင်ပြည်နယ်အတွက်တိုးတက်မှုအရှိန်မြင့်မားလာမယ်လို့လည်းလူမှုအဖွဲ့အစည်းတွေကမျှော်လင့်နေကြပါတယ်။အကြောင်းစုံကို VOA ထိုင်းအခြေစိုက်သတင်းတောက်ကိုနိုင်ကွန်အိမ်ကအခုလိုသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါပုံပြမှုနောက်ကျနေတဲ့ရခိုင်ပြည်နယ်အတွက်ဒေသခံနိုင်ရပါတီထက်ကကိုယ်စားလှယ်ကိုဝန်ကြီးချုပ်ခန့်အပ်မယ်ဆိုရင်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်လင်းမြန်စွာလုပ်ကိုင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဝန်လက်ဖောင်ဒေးရှင်းရခိုင်ပြည်ကဒါရိုက်တာဦးခိုင်ကောင်းဆန်ကအခုလိုပြောပါတယ်
ရင်းချေပြင်ရောက်လိုက်တဲ့နောက်ပစ္စည်းနံပါတ်7လာအနာရတဲ့ကိုယ်စားလှယ်တွေထဲကစားလိမ့်ရင်ဝန်ကြီးချုပ်ကိုခန့်တင်းနေလို့ဆုံးဖြတ်ကြတယ်အဲ့ဒီကအလာလို့ကြည့်ရတော့ဒီကပြုမှုတွေနောက်နေနေတာတွေကိုပို့ပြီးတော့အာသွန်ကွန်ဆိုက်တူအလောက်ကနိုင်ရင်လို့ရင်ချကြလို့ပါခင်ဗျာ
ရခိုင်ပြည်နယ်အတွင်း2015ပါတီစုံအသွေးသွေးရွေးကောက်ပွဲမှာရခိုင်မျိုးရပါတီ AMP ဟာပြည်နယ်လွှတ်တော်ကုစလဲ23ဦးအများဆုံးအနိုင်ရထားပြီး NLD ကမျိုးရဒီမိုကရေစီအဖွဲ့ချုပ်ကနေ9နေရာပြည်ထောင်စုကြံ့ခိုင်ရေးပါတီက3နေရာအနိုင်ရရှိထားပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအရပြည်နယ်နဲ့တိုင်းဒေသကြီးတွေမှာဝန်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတကနေအတိပြုခန့်အပ်ရမယ်ဆိုတဲ့ချက်ဟာအဟံသာတစ်ခုလို့ဖြစ်နေပေမဲ့လာမယ့်အစိုးရတဲ့လက်ထက်မှာဒီအခက်ခဲတွေကိုကျော်လွှားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဥခိုင်ကောင်းဆန်ကပြောပါတယ်ရွေးကောက်ပွဲမှာတနင်္ဂနွေလုံးအတိုင်းအတာအရပြပြသားသားအနိုင်ရရှိခဲ့တဲ့ NLD ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့အစိုးရဖွဲ့ခွဲရမှာဖြစ်ပြီးတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကို NLD တိုင်းရင်းသားကိုယ်စားလှယ်ထဲကရာရွေးချယ်ပွဲရှိကြောင်းNLD ရဲ့ပို့ဟုလုံးမှုဆောင်ကော်မတီဝင်နန်းခင်သွေးမြင့်ကသူ့အမြင်ကိုခုလိုပြောပါတယ်
။ဒီမှာထင်လာတာပေါ့နော်။ဒီနေ့နိုင်ငံတိုင်းရင်းသားတွေကိုပြီးမှာပါ။ NLD ရဲ့ခင်ရဲ့လည်းခင်ရဲ့ပဲပေါ့။ NLD ရဲ့မုံကလည်းမုံပဲပေါ့။ NLD ရဲ့တိုင်းရင်းသားတွေကိုပြန်ပြီးတော့ပြတ်ဖို့များတယ်။ဒီလိုကျွန်တော်တို့ NLD ရဲ့အစိုးရဖွဲ့ချက်တာပေါ့
။အခုလိုအမြင်တွေမျိုးမျိုးပေါ်ထွက်လာပြီမဲ့လေ။အနိုင်ရ NLD ပါတီအနေနဲ့သမ္မတပါဝင်အစိုးရဖွဲ့ဝင်ဝန်ကြီးတွေပြည်နယ်ဝန်ကြီးချုပ်ရွေးချယ်မှုအနေအထားတွေကိုတရားဝင်ထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။လက်ရှိရခိုင်ပြည်နယ်ဆွဲမှာတဘာဝတန်းငွေပြင်ပင်လယ်ပြင်တရံစာသတို့အများပြားဆွတ်ရှိပြီမဲ့လေရခိုင်ဒေသခံတွေတို့အကျိုးခံစားခွင့်မရှိခဲ့တယ်လို့တိုင်းနယ်ပြည်နယ်လိုက်ဒုရီယာမြောက်အစင်းရဲဆုံးစည်ရင်ထဲမှာပါရှိနေပါတယ်။ဒါ့အပြင်တရံစာသနဲ့အကြီးစားဆက်မှုလုပ်ငန်းတွေမှာပြည်ထောင်စုစိုးရွားကနေချုပ်ကင်ထားတာဟာပြည်နယ်တွေအတွက်ဖွံ့ဖြိုးမှုအတွက်ထိခိုက်စေတဲ့အချက်တစ်ခုလို့လဲဝန်လက်ဖောင်ဒေးရှင်းရခိုင်ပြည်ကဒါရိုက်တာဦးခိုင်ကောင်းဆန်ကပြောပါတယ်။လာမယ့်2016ခုနှစ်မှာရခိုင်ပြည်နယ်တွင်ကြောက်ဖြူသူစီးပွားရေးစုံကိုအကောင့်တွေဖော်ဆောင်သွားမှာဖြစ်တယ်လို့ဒီစီးပွားရေးစုံစီမံကိန်းကြောင့်ဒေသခံတွေဘဝလုံခြုံရေးအတွက်ထိခိုက်မှာဖြစ်တဲ့အတွက်ရခိုင်ပြည်လုံးဆိုင်ရာအရဖက်ဖွဲ့စည်းတွေရဲ့တောင်းဆိုချက်တွေကိုမနေ့ကရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုပေးပို့တောင်းဆိုခဲ့ကြောင်းဝ ဝင်လက်ဖောင်ဒေးရှင်းရခိုင်ပြည်ကတရိုက်တာဥခိုင်ကောင်းဆန်ကအခုလူဆက်ပြောပါတယ
်ကျွန်တော်မင်းကားကဒီနေ့ချင်းနေတည်ရတယ်တဲ့ဆိုကျွန်တော်တောက်ဆုံမှုတွေနဲ့တက်တက်ပြီးတော့ကျွန်တော်ပြောကြတာရှိတယ်ဒီကိစ္စတောက်ချင်သူစီပေါ်ရေးဇုံကိုဒီလုံငန်းအကောင့်တွေပေါ်ဖို့လုပ်ပိုင်ခွင့်ကိုစရုပ်ကုမ္ပဏီတွေဒီမြှောက်ကုမ္ပဏီတွေပေါ့အဲဒီကြတာတွေကိုရှင်းရှင်းပါရှင်းပေးပေးတာလေနောက်ဒီရင်းကကုမ္ပဏီတွေကို MGHS ကိုဆရာခိုင်နေပေးတယ်နောက်တခြားဘုရားနိုင်ငံခိုင်မှုအဲ့တော့ကျွန်တော်နိုင်ငံလုံခြုံမှုတွေကိုတိုင်းတစ်ပါးကလာတဲ့နိုင်ငံခြားကုမ္ပဏီတွေကလုကပိုင်ခွင့်ရတော့ပြီဆိုသူတို့ခြံစည်းလုပ်ခဲ့တယ်သူတို့ဘာလုပ်နေလဲဆိုတာကဘူးနီးဘာမှမရှိဘူးသူတို့ကအဲ့ဒီလေနေတွေကိုတင်းပြီးတော့မှဟိုကန့်တတ်နေတယ်လုလိုက်လို့ရှိပြီဒါကျွန်တော်တို့အနာဂတ်အတွက်ဒီလုံခြုံရေးအတွက်ကျွန်တော်တို့နိုင်ငံအတွက်ကျွန်းကြီးဖြစ်တဲ့
ရခိုင်ပြည်နယ်ကြောက်ဖြူမြို့မှာဒီဇင်ဘာ20ရက်နေ့အထိ3ရက်သာကျင်းပခဲ့တဲ့ရခိုင်ပြည်လုံးဆိုင်ရာအရာပက်ဖွဲ့စည်းများဖူရန်စည်းဝေးကနေပြည်နယ်ဝန်ကြီးချုပ်ခန့်အေးကိစ္စအပါဝင်ရခိုင်ဒေသကနေထုတ်ယူနေတဲ့တယံစာတရဲ့90ရာခိုင်နှုန်းကိုရခိုင်ပြည်သူလူထုကနေအကျိုးခံစားခွင့်ရရှိရေးရခိုင်ရှေးဟောင်းမွေနှစ်ကိုနိုင်ငံတကာစံချိန်စံကျုံးများနဲ့ညီစနစ်တကျပြုပြင်ထိန်းသိမ်းရေးရွှေတဘာဝတန်းငွေကနေရခိုင်ပြည်တစ်ခုလုံးလက်ဆက်ပြီး24နိုင်ရရှိအောင်အများဆုံးဆောင်ရွက်ပေးရေးဒီရတွင်မူရင်းစေဝါရောင်းဝယ်ဖောက်ကားမှုတွေကိုထိရောက်စွာအရေးယူပေးဖို့ပါဝင်အချက်ဆက်တစ်ချက်ကိုထုတ်ပြန်တောင်းဆိုထားပါတယ်ဒီတောင်းဆိုချက်တွေကတော့မနေ့ကရခိုင်ဝန်ကြီးချုပ်အပါဝင်အစိုးရဖွဲ့ကိုလည်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုနိုင်ကိုရင်ဖြစ်ပါတယ်ခုဆက်လက်ပြီးတော့ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လေကျွန်းမှာဗြိတိရှားခီကဘာလက်ခီးသွားနှစ်ဦးအသက်ခံရတဲ့အမှုနဲ့ပတ်သက်ပြီးတရားစွဲဆိုခံထားရတဲ့မြန်မာရွှေ့ပြောင်းလူသားနှစ်ဦးကသူတို့လွတ်မြောက်နိုင်လိမ့်မယ်လို့အပြည့်အဝယုံကြည်မှုရှိကြောင်းတရားစွဲဆိုခံထားရသူတွေဘက်ကပါလိုက်ပါကူညီပေးနေသူတွေကပြောပါတယ်ဒီအမှုနဲ့ပတ်သက်ပြီးနှစ်ဖက်တင်သွင်းတဲ့တပ်သေးခံပစ္စည်းတွေအချက်လက်တွေကိုတရားရုံးတော်ကအပြီးသက်ကြားနာစစ်ဆေးခဲ့ပြီးတဲ့နောက်ဒီကနေ့မှာစီရင်ချက်ချရတော့မှာဖြစ်ပါတယ်ဒါကြောင့်ထိုင်းတရားရုံးအနေနဲ့အမှုကိုမှန်မှန်ကန်ကန်ဆုံးဖြတ်ပေးဖို့ကိုလည်း HRC အာရှလူ့အခွင့်အရေးကော်မရှင်ကတောင်းဆိုခဲ့ပါတယ် AFP သတင်းကိုအခြေခံပြီးမန္တနာချမ်းကဆက်ပြီးပြောပြအောင်မယ်ခင်ဗျာ
ဟုတ်ပါတယ်ထိုင်းနိုင်ငံကော့တောင်ကျွန်းမှာလွန်ခဲ့တဲ့တစ်နှစ်ကျော်ကဗြိတိရှားကဘာလက်ခီးသွားနှစ်ဦးအသက်ခံရမှုနဲ့ပတ်သက်ပြီးတော့တရားစွဲဆိုခံထားရတဲ့မြန်မာရွှေ့ပြောင်းအလို့သမားဇော်လင်းနဲ့ဝင်းစော်ထွန်းတို့နှစ်ဦးရဲ့အမှုကိုကော့စမွေတရားရုံးကတရားသူကြီး၃ဦးကနေဒီကနေ့ကြာတာပရင်းနေ့မှာစီရင်ချက်ချမှာဖြစ်ပါတယ်တကယ်လို့သူတို့နှစ်ဦးကိုအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့ရင်တော့တည်တံ့ကြခံရနိုင်ပွဲရှိပါတယ်ဒါပေမဲ့လို့လေသူတို့နှစ်ဦးရဲ့အမှုနဲ့ပတ်သက်ပြီးအကြံပေးသူလည်းဖြစ်ရွှေပြောင်းအလို့သမားအခွင့်ရေးကွန်ရက်ကအန်ဒီဟောကတော့တရားစွဲဆိုခံထားရသူတွေဘက်ကသူတို့လွတ်မြောက်လိမ့်မယ်လို့ယုံကြည်နေကြောင်းကိုအခုလိုပြောပြပါတယ
် They're nervous about the verdict tomorrow but they're both confident that they will be acquitted by the court
ဒီကနေ့စီရင်ချက်ချမဲ့ပေါ်သူတို့စိုးတော့စိုးရင်လည်းဒါပေမဲ့တရားရုံးကသူတို့ပေါ်တရားမျက်မျက်တတစီရင်ဆုံးဖြတ်ပြီးပြန်လွတ်ပေးလိမ့်မယ်လို့လည်းနှစ်ယောက်စလုံးကအပြည့်အဝယုံကြည်ထားကြတယ်။ဘလို့စီရင်ချက်မျိုးပဲချချသူတို့အနေနဲ့ကြံ့ကြံ့ခံပြီးရှေ့ဆက်လှုပ်ဆောင်စရာရှိတာတွေကိုဆက်ပြီးလှုပ်ဆောင်သွားမယ်လို့ပြောပါတယ်
။ဒါပေမဲ့လို့လည်းတရားသူကြီး၃ဦးအနေနဲ့ဒီမှုနဲ့ပတ်သက်ပြီးအပြစ်ရှိတယ်ဒါမှမဟုတ်အပြစ်မရှိဘူးဘလို့ပဲဆုံးဖြတ်ခဲ့ဆုံးဖြတ်ခဲ့တရားလိုဘက်ကရောတရားစွဲဆိုခံထားရသူတွေဘက်ကပါဒီစီရင်ချက်ပေါ်အယူခံဆက်ဝင်သွားမှာဖြစ်တယ်လို့အန်ဒီဟောကအခုလိုဆက်ပြောခဲ့ပါတယ
် If the court rules in their favor tomorrow and the case against them is dismissed I think it's almost certain that the prosecution will appeal if
the တရားရုံးကသူတို့ကိုအနိုင်ပေးမယ်သူတို့ပေါ်ဆွဲဆိုထားတဲ့အမှုတွေကိုလည်းပလတ်လိုက်မယ်ဆိုရင်တရားလိုတွေကအယူခံဝင်မှာတည်ကြတယ်လို့ထင်ပါတယ်ဆွဆွဲခံရတဲ့အမှုတွေအပြစ်ရှိတယ်လို့ဆုံးဖြတ်ရင်လည်းအကျိုးဆောင်အဖွဲ့အနေနဲ့တည်ကြတာကတော့အယူခံပြန်ဝင်မှုအမှုတွေကိုအကြံပေးမှာဖြစ်တယ်လို့သူတို့လည်းအယူခံဝင်မယ်ဆိုတာသိကြပါဗျ။ဒါကြောင့်လည်းမနှက်ပြန်မှာဘာပဲဖြစ်ဖြစ်ရှုံးတဲ့ဘက်ကအယူခံဝင်ကြမှာဆိုတော့အမှုကပြီးအောင်မှာမဟုတ်ပါဘူး။နှစ်တင်နဲ့ချီပြီးကြောက်အောင်မှာပါ
။ပြီးခဲ့တဲ့2014စက်တင်ဘာလ15ရက်နေ့ကကော့တောင်ခေါ်လေကျွန်းမှာအသက်24နှစ်အရွယ်ဒေးဗစ်မေလာနဲ့အသက်23နှစ်အရွယ်ဟန်နာတို့နှစ်ဦးအသက်ခံရမှုနဲ့ပတ်သက်ပြီးတော့ထိုင်းရဲတွေကမြန်မာရွှေ့ပြောင်းအလို့သမားဇော်လင်းနဲ့ဝင်းစော်ထွန်းတို့နှစ်ဦးကိုအဲ့ဒီအချိန်ကစလို့ကော့စမွေအချင်းထောင်မှာဖမ်းဆီးထားပြီးတော့အမှုဖွင့်စစ်ဆေးခဲ့တာဖြစ်ပါတယ်။နှစ်ဖက်တင်သွင်းထားတဲ့တပ်သေးအထောက်အထားတွေကိုတရားရုံးတော်က2015ဒီဇင်ဘာလ10ရက်နေ့မှာအပြီးသက်ကြားနာခဲ့တာပါ။ AHRC လို့ခေါ်တဲ့အာရှလူ့ခွင့်ရေးကော်မရှင်ကမြန်မာရှေ့နေတဦးဖြစ်တဲ့ဦးမင်းလွင်ဦးကတော့အမှုသွားမှုလာနဲ့ပတ်သက်ပြီးအခုလိုတုံ့သက်ခဲ့ပါတယ်။
ပထမအဦးဆုံးကျွန်တော်ပြောချင်တာကအမှုစတင်တိဆောက်ကလေးကရဲအနေပြီးတော့တိဆောက်တာဖြစ်တယ်။ကျွန်တော်တို့စကပြန်ခေါ်ယူအသုံးပြုတာအစပြားပေးမှုတွေရှိတယ်၊နှိပ်စက်ညှဉ်းပန်းမှုတွေရှိတယ်၊ရဲဘက်ကနေပြီးတော့တင်ပြတဲ့တက်တည်ထောက်ထားရတော့၎င်းခိုင်ခိုင်မာမာတက်တည်သ ထူနိုင်ရေးမရှိဘူးဆိုတာတွေကိုကျွန်တော်တွေ့ရတယ်။ဥပမာအားဖြင့်ဒီလူသားရမှာတကယ်တမ်းအသုံးပြုခဲ့တဲ့လက်နက်ကိုတင်ပြနိုင်ခြင်းမရှိတာကိုကျွန်တော်တွေ့ရတယ်။နောက်ပြီးတော့တခါအာဓမပြုကျင့်ခြင်းခံရတယ်ဆိုတဲ့အခါမှာလည်း DNA ကိုစစ်ဆေးတဲ့အခါမှာ DNA ကလွဲနေတယ်ဆိုတာတွေကိုလည်းဥပင်းဆရာဝန်ကြီးရဲ့ထွက်ဆိုချက်တွေကကျွန်တော်သိရတာဖြစ်တယ်။အဲ့တော့တက်တီထောက်ထားတဲ့ပုံမှာကြည်ပြီးတော့ဆုံးဖြတ်မယ်ဆိုလို့ရှိရင်လေဒီမှုမှာတရားလူဖက်ကရဲရနေပြီးတော့တင်ပြတဲ့အထောက်အထားတွေကပြစ်ပေးလိုက်နိုင်လောက်တဲ့အထိခိုင်ခိုင်မာမာတိဆောက်နိုင်ရင်းမရှိဘူးဆိုတာတွေကိုကျွန်တော်တွေ့ရတယ်။ဒါကြောင့်လည်းကျွန်တော်တို့ကဒီဖန်စီထိန်သိမ်းခြင်းခံရတဲ့ရှေ့ပြောင်းလို့ဒီမှာနှောက်ဦးပြန်လေလွမြောက်လာနိုင်မယ်လို့မျှော်လင့်ရတာဖြစ်တယ်။
ဒါပြင်ငွေကြေးနဲ့ဩဇာအာဏာရှိသူတွေပေါ်ဗက်လိုက်တဲ့တရားစီရင်မှုတွေရှိတဲ့ထိုင်းနိုင်ငံမှာမြန်မာနိုင်ငံအပါအဝင်အိမ်နီးချင်းနိုင်ငံတွေကလာရောက်လှုပ်လှုပ်ကင်ကြတဲ့ရွှေပြောင်းအလို့သမားတွေအနေနဲ့အခုလိုရာဇဝတ်မှုတွေနဲ့ပတ်သက်ပြီးမကြခဏပုံချခံရလေရှိတယ်လို့လူခွင့်ရေးအဖွဲ့တွေကပြောဆိုကြပါတယ်။ဒါကြောင့်လဲအခုအမှုနဲ့ပတ်သက်ပြီးတော့ထိုင်းတရားရုံးအနေနဲ့တရားမျှတစွာစီရင်ဆုံးဖြတ်ပေးဖို့ကို AHRC ကတောင်းဆိုခဲ့ပါတယ်
။အာဆာလူခွင့်ရေးကော်မရှင်အနေနဲ့တောင်းဆိုချင်တာကတော့ဒီအမှုမှာပေါ်ပေါက်တဲ့တက်တီကအထောက်အထားတွေအတိုင်းမှန်မှန်ကန်ကန်ဆုံးဖြတ်ပေးဖို့အတွက်ကျွန်တော်ကတောင်းဆိုချင်တာဖြစ်တယ်။ထိုင်းတရားရုံးအနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်နိုင်လိမ့်မယ်။လူလတ်တရားစီရင်စနစ်ကိုကျင့်သုံးနိုင်နေဆိုတာကဘာကတည်အောင်ပြဖို့လိုအပ်တဲ့အချိန်လည်းဖြစ်တယ်လို့ကျွန်တော်ကတော့ပြောချင်ပါတယ
်။ရွှေပြောင်းလုံသမားအခွင့်အရေးကွန်ရက်ကအန်ဒီဟောကလည်းဒီမှုဟာဆိုရင်ထိုင်းနိုင်ငံအတွက်အင်မတန်မှအနှုတ်လက္ခဏာပြတဲ့ကိစ္စဖြစ်ပြီးဘလို့စီရင်ချက်မျိုးပဲချချအခုချိန်မှာပြန်ကူစားဖို့မလွယ်ကူတော့ဘူးလို့လည်းပြောဆိုခဲ့ပါတယ်ရှင်။
မနနာချမ်းပြောပြခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့မကြခင်မှာကြာရောက်တော့မဲ့ခရစ်မတ်ပွဲတော်အချိန်ကာလအတွက်ထုတ်လွှင့်နေကြခရစ်မတ်ဒေးတပုတ်ကိုတင်ဆက်ချင်ပါတယ်နားဆင်ကြည့်ပါခင်ဗျာကြတာပရိနေမနက်ခင် VOE မြန်မာပိုင်းအစီအစဉ်လေးကိုလိုင်းနိုမီတာ32 40နဲ့49တို့ကနေထုတ်လွှင့်နေပတိုင်းထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
VOE မြန်မာပိုင်းအသံလွှင့်အစီအစဉ်လေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းနိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကို Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာအပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
ကျွန်တော်တိုင်းပြည်မှာတရားဥပဒေမဆိုးမှုတာကြားပါပြီအနှစ်ကို260လောက်တော့ရှိနေခဲ့ပါပြီအခုတော့ပြောင်းဝင်ခန္ဓာပေါ့နော
်ဒါကတော့တိုင်းပြည်အတွက်အထူးနစ်နာနေတဲ့ကြောက်စိမ့်တန်စာတာတွေအလွန်ကျွံထုတ်ယူသုံးဆွဲနေတာကိုဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးဆိုတဲ့မနိုင်ကြီးသုံးရပ်ပူးပေါင်းဟန်တာနိုင်မဲ့အခြေအနေနဲ့ပတ်သက်ပြီးဒီတစ်ပတ်မြမမျက်မှောက်ရေးရာကဏ္ဍအစီအစဉ်မှာပြောကြားသွားခဲ့တာဖြစ်ပါတယ်ဒါအပြင်ကမ္ဘာသတင်းမီဒီယာတွေကမြန်မာအင်္ဂလိပ်စာ EDN သုံးသင်ခန်းစာအစီအစဉ်နဲ့သူယုံကြည်အစီအစဉ်တွေကိုလည်းဆက်လက်ပြီးနားဆင်ရမှာပါအခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုမူရင်းအပေါ်မှာပြတ်ပဲနားဆင်ကြရပါမယ်ဦးစံမိုးဝေကဦးကျော်စံသားနဲ့အတူတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဦးစွာပထမတင်ပြပေးချင်တာကတော့ထိုင်းနိုင်ငံတို့ The Nation သတင်းစာမှာဒီကနေ့စီရင်ချက်ချမဲ့ကော့တောင်လက်ကျွန်းလူသက်မှုမှာပါဝင်ခဲ့တဲ့မြန်မာလူငယ်နှစ်ယောက်ရဲ့အမှုနဲ့ပတ်သက်တဲ့အကြောင်းဖြစ်ပါတယ်ပရဝါချန္ဒရန်နဲ့စူဝနီဗန်ဒီဆက်တို့ပူတွဲပြီးတော့ရေးသားထားတဲ့ဆောင်းပါးလည်းဖြစ်ပါတယ်။တရားစွဲဆိုမှုမှာအပြစ်အနာစာတွေအားနှက်ချက်တွေရှိနေတာကြောင့်ဆွတ်ဆွဲခံထားရတဲ့မြန်မာလူငယ်နှစ်ယောက်အတွက်အထောက်ပံ့ဖြစ်စေလိမ့်မယ်လို့တက်ကြွလှုပ်ရှားသူတွေနဲ့ရှေ့နေတို့ကပြောတဲ့အကြောင်းအစချီပြီးတော့ရေးသားထားပါတယ်။2014ခုနှစ်စက်တင်ဘာလအတွင်းဗြိတိန်နိုင်ငံသားကဘာလက်ခီးသည်နှစ်ဦးကိုတပ်ဖြတ်ခဲ့တယ်ဆိုပြီးတော့ဆွတ်ဆွဲခံထားရတဲ့မြန်မာနိုင်ငံသားရွှေပြောင်းအလုသမားဇော်လင်းနဲ့ဝင်းစော်တို့ရဲ့အမှုဟာစတင်ချိန်ကလေးကတရားမျှတမှုမရှိခဲ့ဘူးလို့ရှေ့နေဖြစ်တဲ့နခွန်ချုံပူချက်ကပြောတဲ့အကြောင်းရေးသားထားပါတယ်ဒီလိုရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုအကြောင်းထိုင်းနိုင်ငံသားမကကဘာကနေသိရှိခဲ့ပြီးတဲ့နောက်ပိုင်းထိုင်းနိုင်ငံအာဏာပိုင်နေသားမကဗြိတိသျှနဲ့မြန်မာအစိုးရတို့ကပါဝင်ရောက်ပြီးတော့လာခဲ့တာကိုထောက်ပြထားပါတယ်အမှုစဖြစ်ချိန်ကလေးကသူတို့ကိုအတင်းအဓမ္မဝန်ခံခိုင်းခဲ့တယ်လို့ဆိုပါတယ်ဆွတ်ဆွဲခံထားရတဲ့သူနှစ်ယောက်ကသူတို့ဒီကနေ့ပြန်လွတ်လာလိမ့်မယ်လို့ယုံကြည်တယ်ဆိုပြီးတော့ပြောတဲ့အကြောင်းကိုထိုင်းနိုင်ငံအခြေစိုက်ရွှေပြောင်းလူသားအခွင့်အရေးကွန်ရက်အဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့အန်ဒီဟော့ကပြန်ပြောပြခဲ့တယ်လို့យေတာထားပါတယ်။ဒီအမှုကိုစစ်ဆေးခဲ့ကြတဲ့ပုံစံကလည်းပုံမှန်စနစ်တကျမဟုတ်တလို့မျက်မြင်တက်တည်ရှေ့နေတယ်လည်းမရှိဘူးလို့ထောက်ပြထားပါတယ်။ဒီအနေနဲ့မူနာရယူထားတာကလည်းထန်ကြိုင်းမကြတယ်လို့တချို့မှုကင်းဆေးပညာတာဝန်ရှိသူတွေကခုခံခြေပသူတွေနဲ့သဘောထားတူညီမှုရှိနေတယ်စသဖြင့်យေတာထားပါတယ်။အပြည့်စုံကို thenationmultimedia.com မှာဖတ်ရှုနိုင်ပါတယ်။
ရွေးကောက်ပွဲနိုင်ပြီးတဲ့နောက်အသွင်ကူးပြောင်းရေးဒေါ်စုတိတ်တဆိတ်ဖော်ဆောင်ဆိုတဲ့ခေါင်းစဉ်နဲ့ New York Times မှာ Thomas Fuller ရေးသားထားပါတယ်။ရွေးကောက်ပွဲပြီးကြတဲ့အောင်ဆန်းစုကြည်ဟာလူမြင်ကွင်းသိပ်မထွက်ပဲခက်မစိတ်နေခဲ့ပါတယ်။ရွေးကောက်ပွဲပြီးဆုံးခဲ့တဲ့6ပတ်လုံးလုံးအာဏာလွှတ်ပြောင်းရေးကိစ္စကိုလူတွေကအမျိုးမျိုးခံမှန်းနေခဲ့ကြတာပါ။ဒီရက်တွေအတွင်းဒေါ်စုဟာပူအချိန်ပေးတရားထိုင်နေတဲ့စိတ်ရှုပ်စရာတွေများလာရင်ဒီလိုပဲတရားထိုင်နေစီတယ်လို့ NLD Budgetary Committee ဝင်ဖြူမင်းသိန်းကဆိုပါတယ်။ဒါပေမဲ့နောက်ဝယ်မှာတော့အသွင်ကူးပြောင်းရေးဖြစ်စဉ်တစားတစားပုံပေါ်လာနေပါတယ်။ဒါရင်သားအဖွဲ့အစည်းတွေသူအနာခွဲဝေနိုင်တဲ့စုပါတီကလူတွေစစ်ဘက်ကလူတွေနဲ့တကားပိတ်တွေ့ဆုံခဲ့ပါတယ်။ဘာတွေဆွေးနွေးရလဲဆိုတာသူတို့မပြောကြပေမဲ့ဒေါ်အောင်ဆန်းစုကြည်အနေနဲ့ပြင်းထန်တဲ့ပြောင်းလဲမှုတွေအပူတပြင်းလှုပ်ဆောင်နိုင်မှာမဟုတ်ဘူးလို့ပါတီထိပ်တန်းအရာရှိစီကတဆင့်သိရပါတယ်။နယ်ဆန်မန်ဒလာလိုပဲဒေါ်အောင်ဆန်းစုကြည်အနေနဲ့လည်းသူ့ကိုအကျဉ်းချထားခဲ့သူတွေနဲ့ပေါင်ကူးဆက်ဆံရေးကိုပဲစိတ်အားထက်သန်နေပုံရပါတယ်။ပထမယူရချက်ကတော့သူတို့အတွက်အန္တရာယ်မရှိဘူးဆိုတာသူတို့စိတ်ချစေဖို့ပဲဖြစ်တယ်ကျွန်တော်တို့ဟာလက်စားမချေဘူးပုဂ္ဂိုလ်ရေးအာဃာတမထားဘူးရှေ့ကိုဆက်သွားနိုင်ဖို့ပဲစိတ်ဝင်စားတယ်လို့သူမရဲ့ထိတ်တန့်အကြံပေးသူဖြစ်သူဥဝင်းတင်ကဆိုပါတယ်စစ်တပ်ကိုချက်ချင်းပစ်ပယ်ဖို့လုပ်ရင်မရကြလိမ့်မယ်လို့လည်းဒေါန်ဆန်းစုကြည်ကပြောတယ်လို့ဆိုပါတယ်1990ပြည်တော်က NLD အနိုင်ရခဲ့ပေမဲ့စစ်တပ်ဟာပါတီခေါင်းဆောင်တွေကိုဖမ်းဆီးပြီးနှစ်ပေါင်း20ကျော်ဆက်လက်အုပ်ချုပ်နေခဲ့တာကို NLD ပါတီဝင်တွေမမေ့ကြသေးပါဘူးစီရာစီဟောင်းတွေအများအပြားပါရှိနေတဲ့ဝန်ထမ်းလောကအနေနဲ့လဲယာရုပြုတ်တော့မလားဆိုတာမစိုးရင်ကြဘူးဒေါအောင်ဆန်းစုကြည်ကပြောကြခဲ့ပါတယ်အဲဒါပေမဲ့အစိုးရအဖွဲ့ကတော့ကြစ်လက်ပြီးပုံမိုစွန့်ရီထက်မြက်အောင်ဖွဲ့စည်းဆောင်ရွက်မယ်လို့ဆိုထားပါတယ်လောလောဆယ်မှာစစ်တပ်ရဲ့အာဏာကိုဆွတ်ချဖို့မယူရဘူးပြန်လည်သိမ်းမြည်ရေးကိုပဲလိုလားတယ်ဆိုတဲ့ချင်းကပ်မှုပေါ်စစ်တပ်ကဘယ်လိုသဘောထားရလဲဆိုတာသိရခက်တယ်လို့သုံးသပ်သူတွေကဆိုကြပါတယ် အနာရှင်ဦးသန်းရွှေကတော့ဒေါအောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့အနာဂတ်ခေါင်းဆောင်ဖြစ်တယ်ဆိုတာလူတိုင်းလက်ခံရမယ်လို့ပြောကြောင်းသူ့မြေ Facebook မှာဖော်ပြထားတဲ့စသဖြင့်ရေးသားထားပါရခင်ဗျာ
ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ American Style Indian သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒေါ်လှလတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီကိမ်းနဲ့ကျင်ပြမယ် idiom အသုံးကတော့
hard of hearing
ဖြစ်ပါတယ်စာလုံးပေါင်းက h a r d hard ကခက်တာ o f of h e a r i n g hearing ကနားကြားရတာဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နားကြားရတာခက်တာပေါ့ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့ရှင်းပါတယ်နားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကိုရင်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
ကျွန်တော်ဘွားကသိနားမကြဘူးနားနည်းနည်းလေးနေတယ်ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပ်ပြရပါတယ်
My grandmother is hard of hearing, so I have to shout to make her understand what I want to say.
နားကောင်းကောင်းမကြားရတာ နားနည်းနည်းလေးနေတာကို idiom အသုံးရဘယ်လိုပြောမလဲ?
Hard of hearing.
လို့ပြောလို့ရပါတယ်. အဲ့ဒါကတော့ဒီကိစ္စမှာတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုဆက်လက်ပြီးတော့မြမတန်ဇာတာကြောက်စိမ့်မြေကိုဘလူးတွေဝင်စားသလိုလူရက်ဝင်ဆွဲနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူလူထုကလက်ပိုက်ကြည့်နေရတော့မလားဆိုတာကိုလူအခွင့်ရေးရှင်တွေဦးသိန်းတန်းဦးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံမြင့်အောင်တို့နဲ့ဦးကျော်စံတာကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ပထမဦးဆုံးအနေနဲ့ပြည်သူလူထုကိုကိုယ်စားပြုနေရတဲ့လွှတ်တော်200လုံးရဲ့ကိုယ်စားလှယ်တွေရဲ့ခံစားချက်ကိုအကြမ်းမြင့်ကျွန်တော်သိချင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးဖုံမြင့်အောင်ပြောပါခင်ဗျာ
ပြည်ကျတဲ့နမလောက်ကတချင်းကြီးကဘာလို့တော့ကိုယ်တည်းဥခက်တဲ့ငံကလေးပြီးတော့ဒီကိစ္စအလို့ကချင်းချင်းဆောင်ရွက်ပြီးလို့ဆိုပြီးတော့တော်တော်တင်တယ်တော်တော်ကိုယ်တည်းတွေးနေရတယ်အဲ့ဒီမြန်မာပြည်ကဥပ္ပမာသမ္မတကိုယ်လည်းဒီမှာပဲကျွန်တော်တို့ဒီကိစ္စအလို့ကလို့တော့မှာဒီတက်မှုတွေဒုတိယဝန်ကြီးကတော်တော်မှလာရှိပါတယ်အတိအကျကအဲ့ဒီမှာတရားဥပဒေကိုပုံပုံမကြည့်ဘူးဒီမျိုးကလည်းတော်တော်ခေးတယ်နီးခြားခါလည်းမရှိတယ်လို့ပြောပြောတယ်ဒါနဲ့တော့ပြည်တော်ကတော့ဘာလို့ဒီလိုခုပြရတယ်လို့ဆိုကျွန်တော်ကြီးကအစိုးရကညစ်တဲ့ဘတ်ဂျက်လေးထားပြတယ်အခုကျွန်တော်တို့2016ဘတ်ဂျက်ကိုဆိုရလေဘတ်ဂျက်ချင်းလည်းမကောင်းဘူးဒီတစ်ခါတော့ဂျင်းနဲ့ပွားတဲ့ဘူးဒီနေ့ကြီးကြတယ်ဆိုမှအစိုးရဝန်ကြီးအားလို့ဒီဝန်ကမှဒီချုပ်ကတော့ကဦးဒီဘယ်လိုလုပ်မဖြစ်ဘူးတော့ခွင့်ပြုတယ်တစ်ခါတော့ချုပ်ကတော့ကဘာဖြစ်တယ်လဲဆိုပြီးအရင်တော့ကိုယ်တို့မကောင်းတော့ဘူးအခုလည်းမရတယ်မှာဆက်ကြည့်ရပြည်သူပတ်တူတူရတယ်အဲ့ဒါပဲအဲ့ဒါဝန်ကြီးချင်းနဲ့မှာလေဆက်ကြည့်ရဒီတရားရင်းနဲ့ပြည်သူတို့အဲ့ဒီမှာတကြိမ်ောက်တယ်အဲ့မင်းတို့ကလည်းကောင်းကင်ကူတူရတယ်ဘာလို့ problem လာပြီဘယ်သူမှမပြောကြည့်မင်းတို့ဆက်ပြီးဝီရှုံနဲ့ဒီလိုတတ်မယ်ဆိုပြီးတော့အဲ့တော့တုံးကြီးလောက်ကဒီတူးနဲ့ပေါင်းရတယ်ဘုရားနဲ့ကြောက်တာဒီနဲ့ကြောက်ရတော့တုံးကြီးရတဲ့ခမိုးမကြတဲ့ခမိုးကအဲ့လိုကအဲ့လိုအချင်းများတော့ဟိုကူချင်းချင်းကတော့ဘယ်တော့မှတော့မရအောင်ဖြစ်နေတာပါ free ဖြစ်နေတာ
ဦးသိန်းတန်းဦးခင်ဗျာခုနကဦးဖုံမြအောင်ပြောတဲ့ထက်မှစိတ်ပျက်စရာအကောင်းဆုံးကြားရတာတစ်ချက်ကတော့တရားဥပဒေစိုးမိုးမှုမရှိဖြစ်နေပါတယ်ဆိုတာအစိုးရကိုယ်စားလှယ်ကိုယ်တိုင်ကဖြေတယ်ဆိုတော့ဆရာဘယ်လိုနားလည်ရမလဲ
ပြုမွေလင်းလင်းပြောရင်တနိုင်ငံလုံးအတိုင်းအတာနဲ့ဘာတွေဖြစ်နေလဲဆိုတာကိုပြုမွေလင်းလင်းဝန်ခံလိုက်တယ်လို့ပဲကျွန်တော်တို့ယူဆမှာပါပဲခင်ဗျာဆိုတော့ကျွန်တော်တိုင်းပြမှာတရားဥပဒေမစိုးမိုးတာကြားပါပြီဆိုတော့အစ်စ်ကို2600လောက်တော့ရှိနေခဲ့ပါပြီအခုတော့ပြောင်းဝန်ခံတာပေါ့နော်ကုလီဖြစ်ခဲ့တဲ့ကိစ္စအတည်းဗျာအဲ့လိုတရားမဲ့လုပ်ခဲ့ကြတာဟိုသက်ဆိုင်ရာကချီမီနဲ့ဝင်းကျုပ်ကဒီမီလီတူတာဒီလိုတူးနေတာမသိဘူးလို့ဆိုတာကျွန်တော်တန်းဒီမှာတာဝန်မဲ့မှုကတကယ်ကိုတရားဝင်အစင်လာတရားဖြစ်နေပြီဘယ်ကိစ္စဖြစ်ဖြစ်ဘယ်တော့မှတာဝန်မယူဘူးเนาะအဲ့ဒါဟိုအဲ့လိုလက်လွတ်တပယ်ပဲဖြေကြတာဒီတလုံးနဲ့ဒီတရားဥပဒေစိုးမိုးမှုမရှိဘူးဆိုတာကတော့အပန်းတိုင်းပြောရရင်တော့ပွင့်ပွင့်လင်းလင်းနဲ့တနင်္ဂနွေလုံးမှာဖြစ်ပေါ်နေတဲ့အနေအထားကိုဝန်ခံလိုက်တာဖြစ်တယ်လို့ပဲကျွန်တော်ယူဆပါတယ်
ဟုတ်ကဲ့အဲ့တော့ကျွန်တော်ဘယ်လိုဆက်ပြီးတော့ရှေ့တိုးလောက်ရမလဲဆိုတော့လွှတ်တော်ကိုယ်စားလေးပြည်သူကိုယ်စားပြုထားတဲ့ပုဂ္ဂိုလ်တွေကဘယ်လိုရှိကိုဆက်တိုးကြမလဲခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့
အကြီး
ညာက TND ရောနောက်ခုကဝါဝါဒီဘက်ကသမတ်ကအနိုင်မဆိုင်ဘူးဘာလို့ဒီဘက်ကလည်း TND ဝါလို့သူတို့ဆက်နေရတယ်ဘယ်လိုလဲဆိုတော့ခဏလေးကြည့်တယ်ပေါ့နော်ဒီစစ်ကအာဏာရမလို့မရဘူးအဲဒီဒီကဘက်ကကိုယ်လေးပါပဲကျွန်တော်ကပြောချင်တာအဲ့ဒီဒေသရာဥက္ကူရေးပြရလူကြီးတော့ရင်းနေဦးတရားရည်ကြီးပြောတယ်ကိုရကိုအေးချင်းနေနေလို့ရှိရင်ဟလာဒီလိုဒီလိုပဲအဆုံးသတ်ရမယ်မသိဘူးဆိုပြန်ဆက်ထားတယ်ပေါ့နော်အဲ့တော့အဲ့ဒီတော့ရှိတဲ့ဒီအရင်းနဲ့ဥက္ကူရေးကတူလာလေဒီအရင်းကဖက်ကြောက်တယ်တစ်ဖက်တည်းပြီးတော့လက်ကြည့်တယ်တော်စစ်စစ်ကလည်းပြန်ရောဘလောမှုလည်းပြီးခဲ့တဲ့တစ်ချက်ကတော့ဒီသလားတစ်ဖက်ကစိတ်ကရဲ့ပြောလို့ရှိချင်မှာအဲ့ဒီမှာတော့တက်တယ်လည်းတော့မကြားလိုက်ကြည့်တယ်အဲ့တော့ဒီကတော့ပြောရရင်ဒီကနေကြောင်းနေတဲ့ပုံစံခဏလို့ကြားရတယ်ခဏလို့သတ်ထားမယ်ဒီတော့ငွေလည်းအသက်ခံရတာလို့ပေါ့နော်အဲ့တော့အသက်ခံရမှုတွေဆိုတော့အဲ့ဒီအချိန်လေးနဲ့ချိန်ခေါက်ကြည့်ပြီးတော့ဒီလိုတော့ချိန်ရောက်နေကြကြအဲ့ဒီအရာအဲ့ဒီအရာဦးစားချက်တွေကလည်းမဟုတ်ဘူးဘာလို့ဒီကနေ့ဒီတော့ဆက်ဆံရတဲ့ဒီနေ့ဒီနေ့ကဖြစ်နေတယ်
ကွာတော့အောက်ခြေဝန်းန်းတွေပေါ့သူတို့ကိုကြောက်နေရတယ်ဆိုတာအထက်အာဏာပိုင်တွေကတရားဥပဒေနဲ့မလုပ်နိုင်ဘူးလားဒီကိစ္စကိုဆရာဘယ်သူတွေနဲ့ဆက်သွယ်နေရကျွန်တော်တို့သိရဆိုတာဘယ်သူတွေလို့ဆရာအကြမ်းမြင်ပြောလို့ပါလဲ
ခင်ဗျားဟုတ်တရားရုံးဝါလို့အပိတ်တွေဘယ်သူလဲဆိုတာဒါတစ်ဖက်နဲ့ငါအပိတ်နေတာဟုတ်ကြ
အဲ့တော့တစ်ဖက်နိုင်ငံကိုကြောက်နေရတာပေါ့အဓိကအဖြစ်ကတရုတ်ရဲ့ပြောကားရောင်းမလုပ်နိုင်ဘူးဆိုတဲ့သဘောလား
မဟုတ်ဘူးဒီလိုမှမဟုတ်ဒီမြန်မာနိုင်ငံရဲ့မှာဒီတရုတ်နိုင်ငံမှာရှိတဲ့ကိစ္စတွေကအခုလူကြီးတွေကတနာလို့ဆိုတာတရုတ်ပြည်ရုပ်စုခိုးတော့ဒီကိုယ်ကိုယ်ကတော့ပြတ်ပြတ်လာရတယ်ဗျာအဲ့ဒီကခင်ဗျားတို့သဘောပေါက်ဘူးဒီကမြန်မာနိုင်ငံကြီးကဒီစစ်တပ်ကတချို့ကိစ္စတွေမှာသူတို့မနိုင်တော့ခြေကိုပေါ်နေပြီ
အဲ့တော့အမိမျိုးတလမ်းမအထီးမခံဘူးဘာညာဆိုရဲအလကားပဲပေါ့ဆရာတင်တော်သိကျင်တာကအဲ့တော့စောစောကပြောတဲ့အာနာရှင်နဲ့လွန်တင်တဲ့ခရိုနီတွေစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေရောဘလောက်ပါဝင်နေပါလဲဒီထက်မှသူတို့ကတော့မပါဘူးလားအဲ့တ
င်တော်ဘယ်တော့ဖြစ်ပြလဲဒီဘယ်တော့ဖြစ်ပြလဲတကယ်ကြည့်တော့မနေကြပြပါပြောတယ်ကျွန်တော်တို့မလုပ်ချင်ဘူးအဲ့ဒီကလည်းကျွန်တော်တို့အသက်ကိုခက်ရချင်းလုပ်နေရတာလေဒါမှမဟုတ်တစ်ခါလည်းဒီဖိုးကခက်ရချင်းဒီနေ့တော့တော့သူတက်လာအဲ့လိုလုပ်တယ်နောက်ဘူးရှင်ကလည်းပတ်သက်တဲ့ဒီကြောင်ကြီးကဘယ်တော့ကြည့်ကြအောင်လုပ်တယ်
ဟုတ်ကဲ့ဒါကတော့ရုပ်ပြက်စင်ပြက်ဖြစ်လွန်ပါတယ်ဥသိမ်းတန်းကဘယ်လိုသဘောရပါလဲခင်ဗျာဘိုးဘက်ကချင်းချောက်ပြီးတော့အသက်အန္တရာယ်ကြောက်လို့ဘာမှမပြောရဘူးဆိုပြီးအောက်ခြေအာဏာပိုင်တချို့ကပြောတဲ့ကိစ္စကိုကျွန်တော်လက်ပိုက်ကြည့်နေရမှာလားခင်ဗျာရော
ကျွန်တော်ကတော့ရအဲ့ဒီဟာဟိုချုပ်ချာအာဏာကဘယ်သူပြတဲ့မှာရှိကြလဲဒီအဲ့ဒါကိုလည်းကျွန်တော်ကစဉ်းစားမယ်နောက်ပြီးတော့ဒီတယံဇာတာတွေကကျွန်တော်အခုပို့ပြီးတော့ထင်းထင်းရှားရှားမြင်လာပြီပေါ့ဗျာဖြီးတွင်းစစ်ကြီးပါဘာကြောင့်မို့ငြင်းချမ်းမှုမရနိုင်လဲဆိုတဲ့ပြဿနာဟာဒီခက်ခဲတွေပါနေတယ်ဒီလိုအခြေအနေမျိုးတွေရင်ဆိုင်နေရတဲ့အတွက်လူတွေကငြင်းငြိမ်းမရနိုင်ဘူးဆိုတော့ပေါ်တယ်ဗျဒီဟာအချက်တက်တစ်ခုနေတယ်တခြားဘက်ကလည်းရှိနေပါတယ်ကျွန်တော်တို့တိုင်းပြည်ကိုအခွင့်အရေးယူပြီးတော့သူပြောတယ်ခုနဆရာပြောတဲ့တစ်ဖက်နိုင်ငံဆိုတာလည်းပဲတတော်တွေခုတ်အထက်တွေဝင်တော့တို့တွေလှုပ်နေတာဒါတွေကလည်းပဲသူတို့သဘောနဲ့သူတို့တော့တို့လို့ရမယ်မထင်ပါဘူးဗျာကျွန်တော်တို့နိုင်ငံရဲ့အချုပ်ချာအာဏာတွေကိုဝင်ရောက်ပြီးတော့လုတ်ကိုင်နေတာလုတ်ပြီးတော့ဆွတ်ဖက်နေတာဒါတွေကမြင်တွေ့နေရတဲ့ကိစ္စတွေပဲအဲဒါဟာသူတို့သဘောနဲ့သူတို့တက်တက်တော့လုပ်လို့မရဘူး။ဘယ်သူတွေပါဝင်ပတ်သက်နေသလဲ။ဟိုအသက်ကိုဖက်နဲ့ထုတ်တာဆိုတော့ဟုတ်မှာပါ။ဒါကတက်တက်ကကဲချန်ဒဲလောပေါ့ဗျာ။တော့ဒီသနတ်ရှိတဲ့လူကဗိုလ်ကြတဲ့စနစ်ကကျွန်တော်တိုင်းပြည်မှာအမြင့်တွေ့လာတာအနည်း60လောက်ရှိပြီဆိုတဲ့ခါကျတော့အဲ့ဒီနေရာတွေမှာကျသူသနတ်ကိုင်ကိုသနတ်ကိုင်နေရာတွေကျတော့ပိုပြင်းထန်လာတာပေါ့ဗျာ။ပြည်တွင်းမှာကတော့တိုင်းသူပြည်သားကသနတ်မရှိတဲ့ခါကျတော့သနတ်ရှိတဲ့လူနိုင်ကျင်တာခံနေရတဲ့ဘဝနေပြီပေါ့။သနတ်သနတ်ချင်းကျတော့ပို့ပြီးတော့လူကြတဲ့အခါကျတော့ပို့ပြီးတော့ကြီးတဲ့တနတ်ကပို့ပြီးတော့အာနာထိတဲ့သဘောပါပဲအဲ့ဒီခါကျသေးတဲ့တနတ်ကကြီးတဲ့တနတ်ကိုမပြောဝင်တဲ့အခါမျိုးဖြစ်တာပါဆက်ပ
ါဟုတ်ကဲ့နှစ်နိုင်ငံနဲ့ပတ်သက်လို့လည်းကျွန်တော်တို့အနောက်ဘက်အင်ဒီဂျင်းဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိစ္စဆိုရပါစို့ဒါရေအောက်ကသဘာဝတန်ငွေတူဖို့ရေးကိစ္စနဲ့အငင်းပွားတယ်ဒါနှစ်နိုင်ငံပြားမှာအငင်းပွားတယ်ဆိုရင်ဒါ ICJ ရှိတာပဲနိုင်ငံတကာသက်ဆိုင်ရာခွင့်ရုံးတွေရှိတယ်ကုလသမဂ္ဂသက်ဆိုင်ရာအဖွဲ့အစည်းကဆောင်ရွက်နေတာရှိတယ်ဆိုတော့ဒီကိစ္စကိုအဲ့လိုနိုင်ငံတကာထိသွားလို့မရဘူးလားဆရာဦးသိန်းတန်းကိုတကယ်လို့ပေါ့ဗျာနှစ်နိုင်ငံအကြဖြစ်တဲ့ပြဿနာသာဖြစ်ခဲ့ရူးမှန်ရင်နိုင်ငံတကာကိုမတင်သင့်ဘူးလားဆရာဦးသိန်းတန်းခင်ဗျာ
အတင်သင့်တာပေါ့ဗျာဒါကိုကရူးရူးဆက်ဆောင်ရုံနဲ့ဒါပေမဲ့တခုရှိရပါဗျာကိုကသူ့ဆရာပိုက်ဆံကြီးတာသူ့ရိတ်ကိုသူ့ကျေးဇူးရှိပါတယ်လို့ပြောခဲ့ပြီးတော့ကျေးဇူးရှင်ကိုကျေးဇူးဖို့ခက်တာလည်းဖြစ်နိုင်တာပေါ့ဗျာဒါကိုအမျိုးသားအကျိုးစီးပွားကိုတိုင်းပြည်ရဲ့တက်တနာအကျိုးတွေနဲ့အစ္စတရားကိုတကယ်ကျွန်တော်တို့အမျိုးသားအကျိုးစီးပွားနဲ့ပြည်သူလူထုရဲ့အပေါ်မှာတာဝန်သိမှုချေခံပြီးတိုင်းပြည်ရဲ့ဒယန်ဇာတာတွေပြတ်သုံးမသွားအောင်စစ်တော်တွေပြုတ်မသွားအောင်ဒီလိုကိစ္စတွေဆောင်ရွက်သင့်ပါတယ်ဘာလို့ဆိုတော့အခုကဘာကြီးရဲ့အနေထားဟိုတင်းတလို့လုပ်လို့ရတယ်မဆရာစုအနေထားမျိုးမဟုတ်ပါဘူးဒါကနိုင်ငံကခုံရင်းနေရှိတယ်နိုင်ငံကဖွဲ့စည်းနေရှိတယ်ရှားကိစ္စတွေအများကြီးရှိပါတယ်ဒါတောင်ပြုတ်ပင်လည်းပြင်ကိစ္စတွေကျွန်တော်တို့မြင်နေရတာပဲဒီလိုပြောနိုင်တဲ့အရာတွေရှိတယ်ပြောရဲဖို့နဲ့ပြောဖို့တာဝန်ရှိတယ်လို့တာဝန်သိဖို့အဓိကလိုအပ်မယ်လို့ကျွန်တော်ထင်ပါတယ်ပြောတော့ပြောသင့်တယ်ဗျ
ဟ ဟုတ်ကဲ့ကျွန်တော်တခုသတိရတယ်တစ်ချိန်တုန်းကဝန်ကြီးတပါးကပြောဦးတယ်မှားလားအခုလက်ရှိဝန်ကြီးလားဟုတ်ကဲ့လက်ရှိဝန်ကြီးကပဲဒီတရုတ်ရဲ့ကျေးဇူးကိုမမေ့ပါနဲ့ဆိုပြီးတော့ဆရာဦးဖုံးမြင့်အောင်လည်းမှတ်မိမယ်ထင်ပါတယ်ဆရာဆိုတော့ဦးသိန်းတန်းဦးပြောသလိုတရုတ်ကျေးဇူးကိုများ net ကွက်နေရလို့ဆိုရင်လည်းဒါလွန်လွန်းတာပေါ့ဆရာဆိုတော့ကျွန်တော်ဒီမှာဆက်ပြီးကြည့်နေတာကမြစ်ဆုံတုန်းကလည်းပဲတရုတ်နဲ့ဖြစ်တဲ့ကိစ္စပဲပြည်သူတွေရဲ့အင်အားနဲ့လို့ပဲပြောရမယ်ထင်ပါတယ်ဟန်တာနိုင်ငံရဲ့အခုခါမှာတော့လူလူနီးနဲ့ဟန်တာနိုင်မယ်အလားအလာကဘယ်လောက်ရှိပါသလဲခင်ဗျာလူလူကိုယ်စားလှယ်ဖြစ်တဲ့ဦးဖုံမြအောင်ပြောပါခင်ဗျာ
ဒီလိုကအမှန်တရားကိုကျွန်တော်တို့ရေးစီးရေးပြည်ပြည်တော့မသွားဘူးဘာလို့လဲဆိုတော့အဲ့ဒီကပိုလဲကိုလည်းဘယ်လိုအားလုံးကိုကြောက်အောင်ချင်လို့ဆိုတော့မသွားဘူးဒီလိုလိုကဘာမှမဆိုင်ဘူးအစ်ကြီးကြီးကမှဒီကဘူးလည်းမဆိုင်ဘူးအစ်ကြီးကြီးကရောက်တယ်မှလို့ဒီခုနပြောလို့ရခိုင်ရောင်းရောက်တယ်ကြောက်ဘူးလေရေးစီးကြောက်လိမ့်တယ်နောက်လည်းကိုယ်ရင်းကဒီထက်လို့ဒီစိုးလဲအေးဘုံဘုံတော့ကောက်တယ်ဘုံခါလို့ဒီဘုံကောက်တယ်အဲ့တော့ဒီကတော့အဲ့ဒီကမှဟိုရောက်သွားတဲ့ဘုံတော့မပြောင်းတော့ဘုံပြသွားတာဗျာ
ဟုတ်ကဲ့ဦးသိန်းတန်းဦးခင်ဗျာကျွန်တော်မြစ်ဆုံတုန်းကလုခဲ့တာဟိုအတော်လေးစိတ်ထဲမှာနှစ်ထောင်အားရဖြစ်ပါတယ်အခုကမြစ်ဆုံမှလို့ဘာရောက်မလုံနိုင်ဘူးလဲဆရာလုံနိုင်ရအကြောင်းမရှိဘူးလားဆရာ
အကြောင်းကတော့ရှိတယ်ဗျာဒါလူလူကိုတကယ်ယုံကြည်ရင်ပေါ့နော်ဒီလူဒီလူကြီးကိုမှန်မှန်ကန်ကန်ပြောပြအခုဖြစ်ခဲ့ဗျာဒီမာတာနဲ့ EID ရစ်ဆိုင်တဲ့ဆက်ဆံမှုရှိတယ်ဗျာတဘာဘာမြင်နေအုတ်တုံကျစီးပြုံးပြီးနေရတာဒါတွေအကုန်လုံးကခုနကျွန်တော်ပြောတဲ့ငိမ့်ချမ်းကြီးပြဿနာမှာဒီပြန်စားရတွေကအတူနဲ့ကိုယ်ယူမယ်ဆိုတဲ့အနေထားတွေပေါ့နော်အဲ့လိုဒီကမ်းတွေရှိနေပြီးတော့တကယ်လို့သာအခြားနိုင်ငံတခုကကျွန်တော်ဗေနိုင်ငံလို့မပြောပါဘူးကိုယ်ပြည်တွေကိုဝင်ရောက်ပြီးတော့သူ့ပြန်ဇာတာတွေထုတ်နေတယ်အနိုင်ရှင်းနေတယ်ဆိုရင်တော့သက်ဆိုင်ရာသူရတရားကကိုယ်လူလူကြီးကိုလှုပ်ဆော်တော့ကိုယ်တက်ကိုအင်အားစုပြီးတော့နိုင်ငံတကာစီမံကိုတည်နှိမ့်နေပြီးသားပဲမြေဆုံတဲ့အနေထားမတူတာကတော့မြေဆုံတုန်းကတော့ကျွန်တော်တူးချင်းအယူဆရအဲ့ဒီအချိန်မှာမြန်မာနိုင်ငံအစိုးရကဒီတပ္ပရာဥပမာအစိုးရရဲ့ဗမာပြည်ပေါ်တည်နိုင်ငံရေးပေါ်တည်ကြောင်းတဲ့မှုကိုအမိရပန်းဆော့ဖို့အတွက်ရည်စင်းပြပြီးရက်လိုက်တာလို့ကျွန်တော်ယူဆရပါဗျာအခုချိန်ကြီးကတော့ပူရှုပ်ခွေးတယ်ဗျာဒီလွင်မှာလည်းပဲတူထူးခြားတဲ့ကြောင်းတဲ့မှုတွေဖြစ်ပြီးတော့ပြည်ထနာရင်းဆိုင်နေတဲ့ချိန်မှာတပ္ပရာဥသိမ်းရှင်အစိုးရရဲ့နောက်ဆုံးကာလတွေရောက်နေတဲ့အနေအထားတရဖြစ်နေတယ်အဲ့ဒီပေါ်မှာဟိုလုတ်ကျင်တဲ့စိတ်လုတ်ကျင်တဲ့စိတ်ဆန္ဒလည်းရှိဖို့လိုတယ်ဗျာနောက်တစ်ခါဟိုလူလုတ်ရဲတဲ့တတိလည်းရှိဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဥဖုံမြောင်ကိုကျွန်တော်မေးနေတာတခုကအခုလွှတ်တော်ဥက္ကဋ္ဌကနေပြီးတော့နိုင်ငံတော်သမိုင်းစီစာရေးတယ်ဆိုတော့အဲ့ဒီနေ့မှာပဲစမှုဒုတိယဝန်ကြီးကလာပြီးရှင်းတယ်ဆိုတော့အဲ့ဒီစာပေးတဲ့ကိစ္စတလောင်းနဲ့ပြပြသွားပြီလားခင်ဗျာနောက်ထပ်များဘာများပြန်လဲတုံ့ပြန်လာဖို့မျှော်လင့်ချက်ရှိပါလဲနိုင်ငံတော်အုပ်ချုပ်ရေးရန်တရားသမ္မတတို့ဘက်ကပြီးတော့ဒီလွှတ်တော်ဘက်ကဘာများဆက်လက်ဆောင်ရွက်ဖို့အစီအစဉ်ရှိပါလဲခင်ဗျာ
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့အထူးအဖွဲ့ကစားဝင်ချင်ရတဲ့ဒီဥပဒေမှာလည်းလာရင်အနည်းကြီးပဲရမှာပဲဒီကရဖြစ်မှာမဟုတ်ပါဘူးနော်ဆိုတော့ဒီကရခုနကပြောပြလို့ပြောပြီးသူတို့ကတော့မတူတာမိစ္ဆာကဂျီဂျီလောက်ရကြပြီးတော့ဒီပိုဇီရှင်ကဒီတနည်းအားဖြင့်တော့ရှိတယ်ဒီပိုဇီရှင်ကတွေ့တော့ဘာကမှတော့ရှိတယ်ဆိုတော့ပိုဇီရှင်ကလုံးလုံးရှိတာဒေနီယာမှာမဖြစ်မှာမဟုတ်ဘူးတော့ဆက်ကူအနာလည်းရှိဘူးဟိုဖြစ်တတ်တယ်ဆိုတော့ဒီအရင်းမှာဟိုအနာလည်းဘူး
ဟုတ်ကဲ့ဦးသိန်းတန်းဦးကျွန်တော်နောက်ဆုံးမေးချင်တာကဆိုတော့ဒီစင်ကော်မှုကြီးဟာအနာလွှဲပြောင်းပြလိုက်ရင်အစိုးရသေးတက်လာရင်ရောကံရတွေရလွယ်သွားနိုင်တဲ့အခြေအနေဖြစ်လာနိုင်လားဆိုတော့ဦးသိန်းတန်းဦးရဲ့
ကျွန်တော်တော့မျှော်လင့်နေပြန်ဟုတ်တယ်လာမယ်ဆိုတာလူကတခင်းနဲ့ရွေးချယ်တဲ့နောက်ဒီလူကဖြစ်တယ်ပြည်သူလူကြီးကအဲ့ဒီအစိုးရဆုံးဖြတ်တာကိုဟိုနောက်ကအေးအေးကြီးနေလိုက်ကြမှာဒီလက်ဆရာနောက်ပြီးတော့ဒီစားကပြည်သူငြိမ်းချမ်းရေးကြီးကြလို့ရှိတယ်ဘယ်လိုလူမသိသူမသိလို့ဟိုနိုင်တဲ့စီးရင်လုပ်တယ်ဆိုတဲ့ဒီစားမျိုးကမရှိနိုင်ပါဘူးပွင့်လင်းနေတာမှရှိပါအဲနောက်တစ်လာနဲ့အစိုးရကိုခေါင်းဆောင်တဲ့ဒေါ်အောင်ဆန်းစုကြည်ကအမျိုးအမည်ကြီးမားပြီးတော့နိုင်ငံတကာအထူးအကျုံနဲ့ရှိပြီးတော့တတိယရှိရဲရဲရင်းရင်းတိုင်းပြည်ရဲ့အခြေအနေကိုပြည်သူတွေကိုချပြရဲတဲ့ခေါင်းဆောင်တစ်ယောက်ဖြစ်တဲ့အတွက်ဒီကိစ္စဟာဒေါ်အောင်ဆန်းစုကြည်ပြတ်လာရင်တော့အေးလေနိုင်တယ်လို့ပြောပြနေတယ်
ခုဆက်လက်ပြီးတော့ခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာအစိုးရမီမီဝင်းဖေရဲ့ယုံကြည်ရာကိုမတ်မိုးဖြူကစီစဉ်တင်ဆက်ထားနားထောင်နားဆင်နိုင်ပါတယ်ခင်ဗျာ
ဒီမှာယုံကြည်တာကတော့တော်တော်လေးကိုရိုးရှင်းပါတယ်မစင်ပလစ်တီပာဖက်ရှင်အန်ဂျူဒီဆိုတာကိုကျွန်မယုံကြည်ပါရှင်ဟိုကျွန်မရဲ့ဘဝမှာဟိုဘဝရည်တည်တဲ့နေရာမှာပဲဖြစ်ဖြစ်ကျွန်မလုပ်ကြိုင်နေတဲ့ကျွန်မရဲ့အလုပ်တင်ညာအလုပ်ဒီမှာပဲဖြစ်ဖြစ် 诶，什么，有时候被对比，有时候被心疼，比如，有悠悠闲闲，对呀，有什么想法一些。今年嘛，我有什么决定啊？什么地的老，什么哪里的老，什么对口哪的老，什么对口没？因为我这个弟弟这边哪里比较，我这个看哪路亚的，路亚家亚的。原来就这么的不加了。那么就有对就有楼楼的人嘛，原来的那把哪里去没就到哪里去没爷爷哪里去没，那么就有对就有楼干的了，原来原来没有这么有几把的。那么给大家干嘛所以我给大家的妈妈就给我给大家在没就给来看啥没就落给到这个吃没这个用起没就留来的就也留得苦哈连喇叭也留什么看啥嘛也把账来说看你在落给到的妈也留下木把人家都对的拉比都这个看啥比这个 TV 都没 performance 呀我都有所有的比较的马路上大老的都听不完的那张我一路有什么有什么的哎呦我什么的你给我什么比啊什么我超价不完的什么的话这种你给你听嘛给社会的苦说不对我怎么担忧出来吃不来？怎么像那个苏罗来帮忙苏罗教导？怎么比如我们抓紧木怎么再比较 technique 呢？我不跟 technique 上家里都比较来么苏在这块上了怎么抓紧嘛？我怎么比如教不来？要罗比比啊，我老得了呢，我老没出来辛苦呗。他把哎的怎么嘛的，比如我老老奶奶那边呢，你 simply 比如在木他比苏呢？压力的不是吧？因为你压力的拉的路有啥路嘞？什么不不不不不不不不不不不不不不不不不不不不不不不不不不不不不不不不不不不不不不不不不不不不不然后他妈我他妈也不怕也提供没脾气他妈也努力呀其他里面脾气他妈啊的 simplicity, perfection, and duty 是要用几把的先
阿爸先生你你娘让你点赞你的都用几把干那对不如我教你妈妈说过用几把里的我把我孙女皮肤配合一下子 email 来查 burmese@voanews.com burmese at voanews.com go စာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့အခုတစ်ပတ်သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခုဆက်လက်ပြီးတော့ဒီဇင်ဘာလ24ရက်ကြာသပတေးနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
2015ခုနှစ်ဟာအမေရိကန်နဲ့အိန္ဒိယဆက်ဆံရေးအတွက်အပြောင်းအလဲဖြစ်စေတဲ့နှစ်ဖြစ်တယ်လို့အိန္ဒိယနိုင်ငံဆိုင်ရာအမေရိကန်သံအမတ် Richard Verma ကပြောပါတယ်ကာကွယ်ရေးနဲ့မဟာဗျူဟာဆက်ဆံရေးစီးပွားရေးနဲ့ကုန်သွယ်မှုရာသီဥတုပြောင်းလဲမှုစတဲ့အရေးပါတဲ့ကဏ္ဍသုံးခုမှာအမေရိကန်အိန္ဒိယပူးပေါင်းဆောင်ရွက်ရေးကိုဝါရှင်တန်က Broken သိပ်ပံမှာသံအမတ်ကြီး Verma ကသုံးသပ်ပြောဆိုခဲ့တာဖြစ်ပါတယ်အိန္ဒိယနိုင်ငံနဲ့လုံခြုံရေးပူးပေါင်းလှုပ်ဆောင်ရမှာ2015ခုနှစ်ဟာကဏ္ဍပေါင်းများစွာကိုစတင်နိုင်တဲ့နှစ်ဖြစ်တယ်လို့တန်အမတ်ကြီးဗမာကမှတ်ချက်ပေးခဲ့ပါတယ်။လုံခြုံရေးပူးပေါင်းဆောင်ရွက်ရမှာအရေးပါတဲ့သမိုင်းမှတ်တိုင်တွေထဲမှာ DTTI ကုန်သွယ်ရေးအစပျိုးဆောင်ရွက်မှုကာကွယ်ရေးဆိုင်ရာနည်းပညာအပြင်ကာကွယ်ရေးပစ္စည်းထုတ်လုပ်ရမှာအမေရိကန်နဲ့အိန္ဒိယနိုင်ငံကာကွယ်ရေးဆိုင်ရာကုန်သွယ်မှုကနေဒေါ်လာ14ဘီလီယံနီးပါး တံပိုးရရှိပြီးဘီလီယံနဲ့ချီတဲ့ပိုက်လိုင်းကုန်သွယ်မှုပါဝင်အာရှစီဖိတ်လုံခြုံရေးဆိုင်ရာဘုံသဘောတူညီချက်လည်းရခဲ့တာပါ2005ခုနှစ်အတွင်းနှစ်ဖက်အပြန်အလှန်ကုန်သွယ်ရေးကနေဒေါ်လာဘီလီယံ30အထိရရှိခဲ့တဲ့အတွက်အမေရိကန်အိန္ဒိယဘူပေါင်းဆောင်ရွက်မှုတိုးတက်မြင့်မားလာတာဟာအမခန့်ဖြစ်လောက်တယ်လို့လည်းသံအမတ်ကြီးဗမာကပြောပါတယ်ဒီနေ့ချိန်ထိဆိုရင်ဒေါ်လာ104ဘီလီယံအထိရောက်ရှိနေပြီးမကြခင်မှာလဲဘီလီယံ500အထိရအောင်ကြီးရွယ်ထားတယ်လို့လဲဆိုပါတယ်။2014ခုနှစ်အတွင်းမှာအမေရိကန်နိုင်ငံတဲကိုအိန္ဒိယရဲ့နိုင်ငံသားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုဟာတစထက်တစတိုးလာပြီးတော့စုစုပေါင်းဒေါ်လာ 9.8 ဘီလီယံအထိရရှိခဲ့တယ်လို့အိန္ဒိယနိုင်ငံထဲကိုအမေရိကန်ရဲ့နိုင်ငံသားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုဟာလဲဒေါ်လာ28ဘီလီယံအထိရှိခဲ့ပါတယ်။ရာသီဥတုပြောင်းလဲမှုဟာအနာဂတ်မျိုးဆက်သစ်တွေအတွက်ကြီးမားတဲ့အကျိုးသက်ရောက်မှုတစ်ခုဖြစ်ပြီးဒါဟာကမ္ဘာပေါ်မှာအကြီးမားဆုံးစိန်ခေါ်မှုတရားလို့လည်းအမေရိကန်သံအမတ်ကတတိပေးလိုက်ပါတယ်ဒီစိန်ခေါ်မှုကိုရင်ဆိုင်နိုင်ဖို့အတွက်ငါးနှစ်အတွင်းတီထွင်ပြုလုပ်နိုင်မဲ့တန့်ရှင်းစွမ်းအင်သုတေသနလုပ်ငန်းအတွက်အမေရိကန်အိန္ဒိယနဲ့တခြားနိုင်ငံပေါင်း18နိုင်ငံကနှစ်ဆပို့ပြီးရင်းနှီးမြှုပ်နှံမှုတွေလှုပ်သွားမယ်လို့ကြေညာတဲ့ Paris မြို့ရာသီဥတုဆိုင်ရာညှိနှိုင်းခံအတွင်းဝန်ကြီးချုပ် Narendra Modi နဲ့သမ္မတဘရက်အိုဘားမားတို့အပြုသဘောဆောင်ဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။ Mission Innovation လို့ခေါ်တဲ့ဒီကနဦးလှုပ်ဆောင်ချက်ကနေလာမယ့်ဆယ်စုနှစ်ပေါင်းများစွာအတွင်းစွမ်းအင်ဆိုင်ရာနည်းပညာလုပ်ငန်းအခိုင်အမာတိုးတက်အောင်ရည်ရွယ်ပြီးဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဘီလီယံနာ28ယောက်တို့ကလည်းဒီ Mission Innovation နည်းပညာတိုးတက်မှုအစပျိုးအဆင့်အတွဲလှုပ်ဆောင်တဲ့အနေနဲ့နိုင်ငံအများအပြားပါဝင်တဲ့ရေရှည်ပုဂ္ဂလိကရင်းနှီးမြှုပ်နှံမှုတွေလှုပ်သွားမှာဖြစ်ပါတယ်။ဒီတန့်ရှင်းစွမ်းအင်ရဖို့ကြိုးပမ်းမှုဟာကမ္ဘာပေါ်ကအဆင့်အမြင့်ဆုံးလို့ပြစ်မှတ်ထားတဲ့အိန္ဒိယနိုင်ငံရဲ့ပြန်လည်အားဖြစ်နိုင်တဲ့စွမ်းအင်195ဂီဂါဝတ်အထိရောက်ရှိအောင်ကူညီတဲ့အနေနဲ့ရောအနာဂတ်မှာပြန်လည်အားဖြစ်နိုင်တဲ့စွမ်းအင်ဆက်လက်လုပ်နိုင်ဖို့အတွက်ပါဝင်တဲ့နိုင်ငံတွေအလုံးကအခိုင်အမာအထောက်ပံ့ပေးတဲ့အနေနဲ့ရေရှည်တည်တတ်မဲ့လုပ်ငန်းတွေကိုစတင်လုပ်နေပြီလို့လည်းတန်အမတ်ဂျီဗမာကပြောပါတယ်။27ရာစုနှစ်အတွင်းမှာအိန္ဒိယနိုင်ငံနဲ့အောင်မြင်ခိုင်မာတဲ့ဆက်ဆံရေးဆက်လက်ထားရှိနိုင်အောင်အမေရိကန်ကဆက်လက်လှုပ်ဆောင်သွားမယ်လို့လည်းတန်အမတ်ဂျီဗမာကပြောပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
ဒါကတော့ American အစိုးရရဲ့သဘောထားအမြင်အပေါ်ဖြစ်ပြီးတော့ VOE ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြလို့ပါရခင်ဗျာအခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကကြေညာပေးပါမယ်ခင်ဗျာ
လွန်ခဲ့တဲ့ခုနလက IS Islamic စစ်တွေးကြအဖွဲ့လက်ထဲကိုကြောက်ရောက်သွားတဲ့ Remedy မြို့ကိုပြန်လည်သိမ်းပိုက်ဖို့ကြိုးစားနေတဲ့ Iraq တပ်ဖွဲ့တွေကမြို့ရဲ့အလဲပဟုအချက်ချာနေရာကိုဗိုလ်ထုနေမှာပိတ်ဆို့ထားလိုက်ပြီးဖြစ်တာကြောင့် IS တွေရဲ့ကာလီဖိတ်နိုင်ငံတော်ဆိုတာကိုပို့ပြီးတော့တေးသွားအောင်ထတ်လုပ်ထားလိုက်ပြီးဖြစ်ပါတယ်။အီရတ်နိုင်ငံရဲ့အကြမ်းဖက်မှုတံပြန်နှစ်နည်းအထူးတပ်ဖွဲ့ကဥဆောင်တဲ့ထိုးစစ်ကြီးကိုဒုတိယမြောက်နေ့မှာအီရတ်နိုင်ငံအန်ဘာပီနယ်ရဲ့မြို့တော်ရမဒီအစိုးရရုံးဝန်းကိုဥတီပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်။ဆီးရီးယားမှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဟ ோம் စ်နဲ့အီဒလစ်အလက်ပူစတဲ့ပြည်နယ်တွေမှာအရတားအနည်းဆုံး200လောက်တေဆုံးသွားခဲ့ရကြောင်းနိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ AI ကဗိုလ်ထုနေမှာအစီရင်ခံစာထုတ်ပြန်ပြီးတော့ဝေဖန်လိုက်ပါလေရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဟာအိမ်နေစေယုံတွေကိုထိမှန်ခဲ့ပြီးတိုက်ခိုက်ရေးသမားတွေဓမ္မမှုစစ်ဘက်ဆိုင်ရာပြစ်မှတ်တွေလည်းအဲ့ဒီအနည်းနာမှာရှိမနေတာကိုသုတေသနလေ့လာမှုမှာတွေ့ခဲ့ရတယ်လို့ AI အဖွဲ့ကပြောဆိုပါတယ်လွန်ခဲ့တဲ့15နှစ်တာကာလအတွင်းအမေရိကန်ပြည်ထောင်စုကိုဝင်ရောက်အခြေချနေထိုင်မှုကြိုးစားတဲ့ရွှေပြောင်းနေထိုင်သူတွေကိုပြန်လည်ပြည်နှံတန်းပေးခဲ့ရမှာ2015ခုနှစ်မှာအရေးအတွက်အ ਨੇ ဆုံးဖြစ်တယ်လို့သမ္မတအိုဘားမားအစိုးရကအင်္ဂါနေ့မှာထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရာဇဝတ်မှုကျူးလွန်သူတွေပြည်သူလူထုပေါ်ချင်းချောက်မှုတွေကိုကာကွယ်ရေးနေဆက်လုံခြုံရေးအမျိုးသားလုံခြုံရေးစတာတွေကိုလူဝတ်မှုကြီးကြပ်ရေးဌာနကတင်းတင်းကြပ်ကြပ်လှုပ်ဆောင်ခဲ့တာကိုအမိမီလုံခြုံရေးဌာန DHS ရဲ့2015ခုနှစ်နှစ်ကုန်မှာထုတ်ပြန်လိုက်တဲ့စီရင်စရာမှာထင်ဟပ်နေတယ်လို့ဆိုပါတယ်။
ဒါကတော့သတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကဒေါ်ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်။ VOE American တန်မနက်ဖတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်အားပေးကြတဲ့တော်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.